Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2016ခုနှစ်ဇူလိုင်လ12ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ရပါတယ်။တို့ရရှိအားလုံးရွှေနှမ်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ခင်စီစင်းတွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့စုပြတ်မှာပါရှင် American ပြည်ထောင်စုမြောက်ပိုင်း Michigan ပြည်နယ်ကမြို့နယ်တရားရုံးတစ်ခုမှာပြစ်ခတ်မှုကြောင့်3ယောက်သေဆုံးသွားပါတယ် British ဝန်ကြီးချုပ် David Cameron ဟာပုတ်ထုံးနေကြရင်ဝန်ကြီးချုပ်ယာရုကနေတရားဝင်နှုတ်ထွက်မှာဖြစ်ပြီးတော့လက်ရှိပြည်ထောင်ဝန်ကြီးတာဝန်ယူထားတဲ့ Theresa May ကအဝန်ကြီးချုပ်တစ်ဖြစ်လာတော့မှာပါဒီလိုထိတ်တန့်သတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးပါမယ်ရှင်
โอเคကောင်းပါခင်ဗျာအဲ့ဒီလိုထူးခြားတဲ့နိုင်ငံကသတင်းတွေကြားကြပြီးတဲ့အချိန်မှာတော့
Brexit means Brexit and we are going to make a success of it.
Second we need ဒါကတော့မကြခင်မှာဗြိတိန်နိုင်ငံဝန်ကြီးချုပ်ယာရီကိုဆက်ခံတော့မဲ့ Theresa May ပြောဆိုသွားတာဖြစ်ပါတယ်အကြောင်းစုံကိုသတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်အစုံကိုကြားကြမှာပါဒါအပြင်ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလို့သမားတွေဖမ်းဆီးတာတွေပြန်ပို့တာတွေတိုးလုံနေတဲ့အတွက်အလို့သမားရေးဆောင်ရွက်သူတွေကဝေဖန်ပြောဆိုနေကြတဲ့အကြောင်းအမေရိကန်ပြည်ထောင်စုမှနိုင်ငံသားအချင်းချင်းအပြန်အလှန်လေးစားဖို့တမရကတိုက်တွန်းရတဲ့အခြေအနေနောက်ပြီးတော့အမေရိကန်တမရမဲဆွယ်ပွဲအကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမြောက်ပိုင်းမစ်ရှိဂန်ပြည်နယ်ကမြို့နယ်တရားရုံးတစ်ခုမှာပြစ်ခတ်မှုကြောင့်3ယောက်သေဆုံးသွားပါတယ်။တရားရုံးကိုရုံးထုတ်လာတဲ့အကျဉ်းသားတယောက်ကလက်ထောက်ရဲအရာရှိတယောက်စီကတနက်ကိုလူယူပြီးတော့ပြစ်ခတ်ခဲ့တာပါ။တေဆုံသွားသူ2ယောက်ကတရားရုံးစည်းရေးတွေဖြစ်ကြပြီးတော့နောက်တေဆုံသွားသူတယောက်ကတော့တနက်သမားဖြစ်တယ်လို့ဘာရီယယ်မြို့နယ်ရဲအရာရှိပေါ်ဘေလီကပြောပါရယ်။လက်ထောက်ရဲအရာရှိလည်းတနက်တန်ရာရခဲ့ပေမဲ့အသက်အန္တရာယ်မရှိဘူးလို့အာဏာပိုင်တွေကပြောပါရယ်။အရတားတချို့ကိုလည်းစိန့်ဂျိုဆက်မြို့ကဆေးရုံမှာကုသမှုခံယူနေကြပေမဲ့ဘယ်လိုတန်ရာမျိုးတွေနေလဲဆိုတာရှင်းရှင်းမသိရသေးပါဘူး။ရုံထောက်လာတဲ့အကျဉ်းသားကိုချုံနှောင်ထားတဲ့အခန်းထဲကနေအနာကတရားခွင်စီကိုလက်ထောက်ရဲအရာရှိနဲ့တရားရုံးစည်းရေးနှစ်ယောက်ကခေါ်လာစင်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာလို့ရဲအရာရှိဘေလီကပြောပါရယ်တရားရုံးအဆောက်အဦးရဲ့တတိယထပ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါအမည်မဖော်တဲ့အကျဉ်းသားဟာတနက်လှုပ်ပြီးတော့မပြစ်ခင်မှာအရင်ထိုးကျိတ်ခဲ့တယ်လို့လည်းပြောပါရယ်တနက်တရားရသွားတဲ့အနာမှာရှိနေကြတဲ့ရဲတွေရဲ့ပြန်လည်ပြစ်ခတ်မှုကြောင့်အဲ့ဒီအကျဉ်းသားသေဆုံးသွားခဲ့ပါရယ်ဖြစ်စဉ်အသေးစိတ်ကိုစုံစမ်းစစ်ဆေးနေတယ်လို့ဘာရီယယ်မြို့နယ်ရဲအရာရှိကပြောပါရယ်ရှင်
ပြီးခဲ့တဲ့ပတ်ကတက္ကသပြည်နယ်ဒါလတ်စ်မြို့မှာရဲအရာရှိ5ဦးကိုပြစ်တက်ခဲ့တဲ့သူရဲ့နောက်ကြောင်းကိုစုံစမ်းစစ်ဆေးသူတွေဟာဆက်လက်ပြီးစုံစမ်းနေပါဗျ။ပြစ်ခတ်မှုကိုတယောက်တည်းလှုပ်ဆောင်တာဟုတ်မဟုတ်မင်းမျက်နှာနဲ့ပတ်သက်ပြီးရှာဖွေလို့ရသမျှအားလုံးကိုရှာဖွေလို့ပြီးတဲ့အထိကျွန်တော်တို့စိတ်ကျဉ်းနေမှာမဟုတ်ပါဘူး။မစုံစမ်းသေးရတာဘာမှမကြံအောင်ဆက်ပြီးလေ့လာစုံစမ်းနေမှာပါလို့ရဲချုပ်ဒေးဗစ်ဘရောင်းကတင်းလာနေကပြောလိုက်ပါဗျ။ရဲတွေဟာရဲအရာရှိတွေရဲ့ကိုယ်မှာတက်ဆင်ထားတဲ့ကင်မရာတွေကရတဲ့နာရီ180စာဗီဒီယိုဖိုင်တွေအပြင်ရဲကားတွေထဲမှာတက်ဆင်ထားတဲ့ကင်မရာတွေကဗီဒီယိုတွေနဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့လမ်းတစ်လျှောက်ကအယောင်ဆိုင်တွေမှာတက်ဆင်ထားတဲ့လုံခြုံရေးကင်မရာတွေကရတဲ့ဗီဒီယိုဖိုင်တွေကိုပါစစ်ဆေးနေတယ်လို့သူကပြောပါဗျ။အဲ့ဒီဖြစ်ရမှာရဲအရာရှိ5ဦးသေဆုံးခဲ့တဲ့အပြင်အခြားရဲအရာရှိ6ဦးနဲ့အရက်သား2ဦးလည်းဒဏ်ရာရသွားပါဗျ။ပစ်ခတ်သူမီကာဂျွန်ဆန်ကိုရဲအရာရှိ12ဦးကတနက်နေ့ပြစ်ခတ်ခဲ့ကြပြီးကျန်တဲ့2ဦးကဒေါ်လာ 35,000 တန်ရိုဘော့ဆက်ရုပ်ကိုအသုံးပြုပြီးနှိမ်နင်းနိုင်ခဲ့တာဖြစ်တယ်လို့ဘရောင်းကပြောပါတယ်။အခုလိုရာဇဝတ်မှုနှိမ်နင်းတဲ့ဖြစ်ရပ်တစ်ခုတွင်ဆက်ရုပ်ကိုအသုံးပြုရတဲ့ပတ်သက်လို့အမေရိကန်ရဲတပ်ဖွဲ့အတွက်ပထမဆုံးဖြစ်ပါတယ်။ဂျွန်ဆန်ကိုနှိမ်နင်းမှုအတွက်ဆက်ရုပ်ကိုအသုံးပြုရတဲ့ပတ်သက်ပြီးကျင့်ဝတ်ပိုင်းအရဝေဝဲဖြစ်နေတာမျိုးဝေဝဲမရဖြစ်နေတာမျိုးမရှိခဲ့ဘူးလို့ရဲချုပ်ကပြောပါတယ်။ဂျွန်ဆန်ရဲ့အိမ်ကိုရှာဖွေစဉ်တွင်ဘုံပြုတ်လုတဲ့အရာဝတ္ထုတွေနဲ့အခြားအကြောင်းအရာရေးရာမရှိတဲ့မှတ်တမ်းချို့ကိုလည်းတွေ့ခဲ့တယ်လို့ဂျဲဒီကပြောပါတယ
်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပုတ်ထုတ်တိကျလို့ရှိရင်ဝန်ကြီးချုပ်ယာရုကနေတရားဝင်နှုတ်ထွက်မယ်လို့ကြေညာလိုက်တဲ့အတွက်လက်ရှိပြည်ထရေးတာဝန်ဒီခါမှာပြည်ထရေးဝန်ကြီးတာဝန်ယူထားတဲ့ Theresa May ကဗြိတိန်ဝန်ကြီးချုပ်တစ်ဖြစ်လာတော့မှာပါ Theresa May ဝန်ကြီးချုပ်တစ်ဖြစ်လာတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကတင်းလာနေတော့ကအခုလိုပြောကြားခဲ့ပါတယ်
I'm also delighted that Theresa May will be the next Prime Minister. She is strong, she is competent, she's more than able to provide the leadership that our country is going to need in the years ahead.
Theresa May ဟာထက်မြက်ခိုင်မာသူအရေးအချင်းရှိသူတစ်ယောက်ဖြစ်ပါတယ်။ရှေ့လာမယ့်နှစ်တွေမှာကျွန်တော်တို့နိုင်ငံလိုအပ်တဲ့ခေါင်းဆောင်မှုကိုကောင်းကောင်းကြီးပေးနိုင်သူတစ်ယောက်လည်းဖြစ်ပါတယ်။သူ့ဘော်ကျွန်တော်အပြည့်အဝထောက်ခံပါတယ်လို့ဝန်ကြီးချုပ် David Cameron ကပြောကြားသွားတာဖြစ်ပါတယ်။ အောက်လွှတ်တော်မှာဗုဒ္ဓဟူးနေ့တိုင်းပုံမှန်ကျင်းပနေကြဝန်ကြီးချုပ်ကိုလွှတ်တော်အမတ်တွေမေးမြန်းကြတဲ့အစီအစဉ်ပြီးရင်တော့ဘတ်ကင်ဟမ်နန်းတော်ကိုသွားပြီးတော့ဘီယမာကြီးစီမှာနှုတ်ထွက်စာတင်မှာဖြစ်တယ်လို့မစ္စတာကင်မရွန်ကပြောပါရယ်။ဒါကြောင့်ဗုဒ္ဓဟူးနေ့ညနေပိုင်းမှာဗြိတိန်မှာဝန်ကြီးချုပ်အသစ်တက်နေမှာဖြစ်တယ်လို့သတင်းတောက်တွေကိုသူကပြောကြားခဲ့ပါရယ်။လက်ရှိအာဏာရ Conservative Party ခေါင်းဆောင်နေရာအတွက်ထရီဆာမေနဲ့ရှင်ပြိုင်ရမယ်Andrea Latham ကတနင်္လာနေ့အစောပိုင်းမှာရှင်ပြိုင်မှုကနေနှုတ်ထွက်သွားခဲ့တဲ့အတွက် Theresa May ဟာပြိုင်မဲ့မရှိပါတီခေါင်းဆောင်ဖြစ်လာခဲ့တယ်လို့ဝန်ကြီးချုပ်တစ်လည်းဖြစ်လာခဲ့တာပါသူဟာ Margaret Thatcher ပြီးရင်တော့ဒုတိယမြောက်တက်လာတဲ့ British အမျိုးသမီးဝန်ကြီးချုပ်လည်းဖြစ်ပါတယ်ရှင်
တောင်ဆူဒန်နိုင်ငံမှာပြိုင်မဲ့ခေါင်းဆောင်တွေဟာထိခိုက်လွယ်တဲ့အခြေအနေဖြစ်နေတဲ့ငြိမ်းချမ်းရေးသဘောတူညီချက်နဲ့ညွန့်ပေါင်းအစိုးရကိုပြုတ်ကွဲသွားအောင်ချိန်ချောင်းနေတဲ့တိုက်ခိုက်မှုတွေကိုရပ်တန့်မှုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်တွန်းနေကြပါတယ်။တနင်္လာနေ့ကရခိုင်သဘုံခေါင်းဆောင်ဟောင်းနဲ့ဒုတိယသမ္မတတဦးဖြစ်တဲ့ Rick Machar ဟာသမ္မတဖြစ်သူ Salva Kiir ကြေညာထားတဲ့အပြစ်ခတ်ရေးစည်းရေးကိုဂုဏ်ပြုလေးစားကြဖို့နဲ့သူ့ရဲ့တပ်ဖွဲ့တွေကိုဒေသခံအတန်လွှင့်ဌာနတစ်ခုကနေတိုက်တွန်းပြောကြားလိုက်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့သမရဆယ်ဗီယာကီယာရဲ့ဂျန်လိုတိုက်ခိုက်မှုတွေရန်တန်ရေးကြေညာချက်မှာတောင်ဆူဒန်ရဲ့မြို့တော်ဂျူဗာရဲ့ဒေသစံတော်ချိန်ညနေ6နာရီမှာအပြစ်ရကြဖို့နှစ်ပတ်လုံးကိုအမိန်ပေးထားပါတယ်။အစိုးရအရာရှိတွေကလည်းတပ်ဖွဲ့တွေကိုစစ်တမ်းရတွေကိုပြန်လာကြဖို့အမိန်ပေးလိုက်ပါတယ်။တနင်္လာနေ့ကဂျူဗာမြို့မှာ9ရက်မြောက်အနေနဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်ဆူဒန်ခေါင်းဆောင်တွေကိုသူတို့ရဲ့တပ်ဖွဲ့တွေကိုထိန်းချုပ်ဖို့နဲ့အရဲသားတွေနဲ့ကုလသမဂ္ဂအစအဦးတွေကိုတိုက်ခိုက်မှုတွေဆက်ဖြစ်နေတာဟာစစ်ရာဇဝမှုမြောက်နိုင်ကြောင်းသတိပေးခဲ့တာဖြစ်ပါတယ
်။ VOA မြန်မာနိုင်ငံမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားရေပြင်ပိုင်နဲ့အငင်းပွားမှုပြဿနာနဲ့ပတ်သက်လို့နိုင်ငံတကာခုံတမာတိအဖွဲ့ကဒီကနေ့ဇူလိုင်လ12ရက်နေ့မှာဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။နယ်သာလန်ဒ်နိုင်ငံ The Hague မြို့မှာအခြေစိုက်တဲ့နိုင်ငံတွေကြားအငင်းပွားမှုဖြေရှင်းရေးခုံတမာတိအဖွဲ့ PCA ကအဆုံးဖြတ်ပေးမဲ့ဆုံးဖြတ်ချက်ကနေအငင်းပွားနေတဲ့ရေပြင်ပိုင်နက်တွေကိုဘယ်နိုင်ငံကပိုင်ဆိုင်တယ်လို့သတ်မှတ်နိုင်မှာမဟုတ်ပေမဲ့ကမ္ဘာရေချောင်းသွာလာရေးမှာအရေးအပါဆုံးရေလောင်းချောင်းတစ်ခုရဲ့နေရာတော်တော်များများကိုသူပိုင်တယ်လို့ပြောနေတဲ့တရုတ်နိုင်ငံအတွက်နောက်ဆက်တွဲအကျိုးဆက်တွေရှိလာမှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊ဗီယက်နမ်နဲ့ထိုင်ဝမ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့ရေပြင်ပိုင်နယ်တွေကိုတရုတ်ကလည်းသူပိုင်တယ်လို့ပြောဆိုနေတာပါ။ဒါကြောင့်ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက် UNCLOS နဲ့အညီဆုံးဖြတ်ချက်ပေးဖို့ဖိလစ်ပိုင်နိုင်ငံက2013ခုနှစ်မှာ PCA ခုံတမာတိအဖွဲ့ကိုတင်ပြခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ UNCLOS သဘောတူညီချက်ကိုလက်မှတ်ထိုးထားပေမဲ့ဒီသဘောတူညီချက်အရခုံတမာတိရုံးရဲ့ဆောင်ရွက်ချက်တွေထဲမှာပါဝင်စရာမလိုသလိုလက်ခံစရာအကြောင်းလည်းမရှိဘူးလို့အကြိမ်ကြိမ်ပြောကြားခဲ့ပါတယ်။
အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာထောင်နဲ့ချီတဲ့လူငယ်တွေဟာဒေသခံခွဲထွက်ရေးခေါင်းဆောင်တို့အသက်ခံရတာကိုဆန္ဒပြတဲ့အနေနဲ့ညမထက်ရအမိန့်ထုတ်ထားတာကိုစညံပြီးတတိယမြောက်အနေဖြင့်လက်မပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အသက်22နှစ်အရွယ်ဘိုရွန်ဝါနီဟာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားပြီးတဲ့နောက်တင်းမာမှုတွေဖြစ်ပေါ်လာတာပါ။ဒီမငြိမ်သက်မှုတွေကြောင့်သေဆုံးသူအရေအတွက်25ဦးကျော်လွန်လာပြီးဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တနက်ပြစ်ခတ်တာနဲ့မျက်ရည်ပုံတုံပြီးနှိမ်နင်းတာတွေကြောင့်ဆေးရုံတွေမှာလည်းဒဏ်ရာရသူတွေယာနဲ့ချီပြီးပြစ်နှက်နေပါဗျ။ဒဏ်ရာရသူတွေထဲမှာဆန္ဒပြသူတွေကကြောက်တုံးနေနဲ့ပြစ်ပေါက်လိုက်လို့ဒဏ်ရာသွားတဲ့ရဲသားတွေလည်းပါဝင်ပါတယ်။ခုလိုလက်မပေါ်ထွက်ဆန္ဒပြတာတွေကြောင့်လူပေါင်းများစွာသေဆုံးခဲ့ပြီးဒီမငြိမ်သက်မှုတွေဟာ2010ခုပြည့်နှစ်နောက်ပိုင်းဟိမဝန္တာတောင်နှင်းဒေသအတွင်းမှာအပြင်းထန်ဆုံးရပ်ဖက်မငြိမ်သက်မှုဖြစ်လာခဲ့ပါတယ်
။အီရတ်နိုင်ငံမော်စုမြို့ကို IS စစ်သွေးကြွတွေလက်ကနေပြန်ရအောင်တိုက်ခိုက်နေတဲ့အီရတ်တပ်တွေကိုကူညီဖို့အတွက်နောက်ထပ်အမေရိကန်တပ်ဖွဲ့ဝင်960ကိုအီရတ်ကိုဆေးလွှတ်မှာဖြစ်ပါတယ်။မော်စုမြို့နာကအချက်အချာကြားတဲ့လေတပ်အခြေစိုက်စခန်းကိုအီရတ်တပ်တွေဘက်ကပြန်လည်သိမ်းယူခဲ့ပြီးတဲ့နောက်အမေရိကန်တပ်တွေကိုထပ်ဆေးလွှတ်မယ်လို့ကာကွယ်ရေးဝန်ကြီး Ash Carter ကဘက်ဒက်မြို့တော်ရောက်နေစဉ်မှာတနင်္လာနေ့ကကြေညာခဲ့တာပါ။တခါအမေရိကန်ပြည်ထောင်စုမှထုတ်ဝေတဲ့ Fox Magazine ကြီးရဲ့နှစ်စဉ်ထုတ်ပြန်တဲ့အချမ်းသာဆုံးကြော်ကြားသူများစာရင်းမှာဆိုရော Taylor Swift ကခမန်းကျေဝင်ငွေသန်း190နဲ့2016ခုနှစ်အတွက်အချမ်းသာဆုံးကြော်ကြားသူနံပါတ်1စာရင်းဝင်ခဲ့ပါတယ်ရှင်။ Direct from Washington The
Voice of America VOA ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကုရဲကောင်တို့ကြီးညာသွားကြတာဖြစ်ပါတယ်။ အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ဗြိတိန်နိုင်ငံရဲ့အခြေအနေနဲ့အရင်ဆုံးစပါမယ်။ဗြိတိန်နိုင်ငံဥရောပတမက္ကရတွေကနေနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်လိုက်ပြီးတဲ့နောက်ပေးထားတဲ့ကတိအတိုင်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာဗုဒ္ဓဟူးနေ့မှာယာရုကနေတရားဝင်အနားယူတော့မှာဖြစ်ပြီးတော့လက်ရှိပြည်ထောင်စုဝန်ကြီးတာဝန်ထမ်းဆောင်နေတဲ့ထရီဆာမေကိုဝန်ကြီးချုပ်အသစ်ဖြစ် Conservative Party ကနေရွေးချယ်တင်မြှောက်လိုက်ပါတယ်။ထရီဆာမေဝန်ကြီးချုပ်ဖြစ်လာတဲ့အခါမြန်မာပြည်အရေးနဲ့ပတ်သက်ပြီးတော့ဘလို့သဘောထားမျိုးတွေရှိလာနိုင်တယ်လဲဆိုတာကိုကုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါရခင်ဗျာ
။ EU ဥရောပတမက္ကရတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးမထွက်ရေးအတွက်ဇွန်လ29ရက်နေ့မှာလူထုဆန္ဒခံယူပွဲကျင်းပစဉ်ကဗြိတိန်နိုင်ငံ EU ထဲမှာဆက်တည်ရှိရေးစည်းရုံးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒေးဗစ်ကင်မရွန်ဟာပေးထားတဲ့ကတိအတိုင်းဇူလိုင်လ23ရက်ဗုဒ္ဓဟူးနေ့မှာဝန်ကြီးချုပ်ယာရုကနေတရားဝင်အနားယူတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နေရာမှာအစားထိုးတာဝန်ထမ်းဆောင်ဖို့အတွက်ပြည်ထရေးဝန်ကြီးတရက်ဆာမေနဲ့စွန့်အင်ဝန်ကြီးအန်ဒရီယာလစ်ဆမ်တို့နှစ်ဦးကွန်ဆာဗေးတစ်ပါတီအတွင်းမှာရှင်ပြိုင်ကြမယ်လို့မျှော်လင့်ထားခဲ့ပေမဲ့အန်ဒရီယာလစ်ဆမ်ကဝန်ကြီးချုပ်ရွေးချယ်မှုကနေနှုတ်ထွက်မဲ့အကြောင်းတင်းလာနေအစောပိုင်းမှာကြေညာလိုက်တဲ့အတွက်ထရက်ဆာမေတဦးတည်းဝန်ကြီးချုပ်ဖြစ်ရေးရှင်ပြိုင်သူအဖြစ်ကြံရှိတော့တာ
ပါ There is no greater privilege than to lead the Conservative Party in government and I would have been deeply honored to do it
Conservative Party ကိုစားဆိုရဖွဲ့ကိုဥဆောင်ရမယ်အခွင့်အလမ်းလောက်ကြီးမားတဲ့အခွင့်အလမ်းမရှိပါဘူးကျွန်မအနေနဲ့လည်းဂုံယူဝတ်မြောက်စွာနဲ့တာဝန်ထမ်းဆောင်လိုပါတယ်ဒါပေမဲ့ထက်မြက်ပြီးအများစုရဲ့ထောက်ခံမှုရရှိထားတဲ့ခေါင်းဆောင်ကိုအမြန်ဆုံးရွေးချယ်ခန့်ခြင်းကတိုင်းပြည်အတွက်ပိုအကျိုးရှိနိုင်မယ်လို့ယူဆတဲ့အတွက်ခေါင်းဆောင်မှုရွေးချယ်မှုကနေကျွန်မနှုတ်ထွက်ပါတယ်။ Theresa May အနေနဲ့အအောင်မြင်ဆုံးလှုပ်ဆောင်နိုင်ပါစေလို့ကျွန်မဆုတောင်းပေးပါတယ်။ကျွန်မအနေနဲ့သူ့ကိုအပြည့်အဝထောက်ခံအားပေးသွားမယ်ဆိုတာကိုလည်းပြောကြားခဲ့ပါတယ်။
ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဗုဒ္ဓဟူးနေ့မှာကျင်းပမယ့်အောက်လွတ်တော်နဲ့ဝန်ကြီးချုပ်အမေအဖြေကဏ္ဍကိုသူတက်ရောက်မယ်လို့ပြောကြားလိုက်ပြီးအန်ဒရီယာလစ်ဆမ်အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချခဲ့ကြောင်းပြောပါတယ
်။ I think Andrea Leadsom has made absolutely the right decision to stand aside and it's clear Theresa May has the overwhelming support of the Conservative
Party. Andrea Leadsom အနေနဲ့လုံးဝမှန်ကန်တဲ့ဆုံးဖြတ်ချက်ကိုချလိုက်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လွတ်တော်တွင် Conservative Party ဝင်တွေရဲ့အပြတ်အသတ်ထောက်ခံမှုကို Theresa May ရရှိလိုက်တယ်ဆိုတာဟာသိသာထင်ရှားပါတယ်။ Theresa May ဝန်ကြီးချုပ်ဖြစ်လာမယ့်အတွက်ကျွန်တော်ဝမ်းမြောက်ဂုဏ်ယူပါတယ်။သူမဟာထက်မြက်ပြီးအရေးချင်းပြည့်မီတဲ့သူတစ်ဦးဖြစ်တဲ့အပြင်လာမယ့်နှစ်အနည်းငယ်တွင်ကျွန်တော်တို့တိုင်းပြည်ကလိုအပ်တဲ့ခေါင်းဆောင်မှုတွေပိုပြီးဆွမ်းဆောင်နိုင်သူတစ်ဦးဖြစ်ပါတယ်။သူမအနေနဲ့ကျွန်တော်ရဲ့ထောက်ခံမှုအပြည့်အဝရရှိမှာဖြစ်ပါတယ်
။တနင်္လာနေ့နောက်ပိုင်းမှာတော့ Theresa May ဟာ Conservative Party ဝင်နေတဲ့အတူလွတ်တော်အပြင်ကိုထွက်လာပြီးEU တွေကဗြိတိန်နှုတ်ထွက်လိုက်တဲ့အတွက်ဗြိတိန်အတွက်အကောင်းဆုံးဘယ်လိုလုပ်ဆောင်ရမလဲဆိုတာသူမရဲ့ပထမဦးစားပေးလုပ်ငန်းတာဝန်ဖြစ်ကြောင်းပြောကြားခဲ့ပါတယ
် Brexit means Brexit and we are going to make a success of it Second we need to unite our country
Brexit ဆိုတဲ့အတိုင် EU ကနေဗြိတိန်နှုတ်ထွက်တော့မှာပါဒီနှုတ်ထွက်မှုကနေအောင်မြင်မှုတွေရရှိအောင်ကျမတို့လှုပ်ဆောင်သွားမှာပါဒုတိယအချက်အနေနဲ့ကတော့ကျမတို့တိုင်းပြည်ကိုညီညွတ်အောင်လှုပ်ကြရပါမယ်တတိယအချက်အနေနဲ့ကတော့ကျမတို့တိုင်းပြည်အတွက်အင်အားတောင့်တင်းပြီးသစ်လွင်နဲ့တိုးတက်မှုရှိတဲ့လမ်းစဉ်တွေကိုချမှတ်ရပါမယ်အဲ့ဒီလမ်းစဉ်တွေဟာအလုပ်ဖြစ်ပြီးတော့အခွင့်အရေးကလူတန်းစားတချို့အတွက်ပဲမဟုတ်ပဲလူတိုင်းအတွက်ဖြစ်စေရပါမယ်ဘာလို့လဲဆိုတော့တိုင်းသူပြည်သားတွေသရုပ်ဘဝတွေကိုပို့ပြီးတော့ထိန်းချုပ်နိုင်ဖို့ကျမတို့ကကူညီဆောင်ရွက်ပေးသွားမှာကြောင့်ဖြစ်ပါတယ်အဲ့ဒါဟာကျမတို့အနေနဲ့ဗြိတိန်နိုင်ငံတိုးတက်ကောင်းမွန်အောင်ဘလို့တိဆောက်သွားမယ်ဆိုရဲနီလမ်းပဲဖြစ်ပါတယ်
။ဝန်ကြီးချုပ်အဖြစ်အတည်ပြုပြီးသွားရင်တော့ Theresa May ဟာ1999ခုနှစ်ကနေ1990ခုနှစ်အထိဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Margaret Thatcher နောက်မှာပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာမှာပါ။ဗြိတိန်အခြေစိုက်မြမအရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့က Zoya Phan ကတော့ဝန်ကြီးချုပ်ဖြစ်လာမဲ့ Theresa May အနေနဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့ဘယ်လိုသဘောထားမျိုးထားရှိသွားမလဲဆိုတော့သူမရဲ့အမြင်တွေကိုအခုလိုပြောပြပါတယ
် Theresa May ကကြီးမားတဲ့ပြောင်းလဲမှုတော့ရှိမယ်လို့တော့ကျွန်မတို့မထင်ပါဘူးဒါပေမဲ့ရှိမယ်ဆိုရင်တော့ကျွန်မတို့အမြင်ကတော့ negative တက်မှာပုံများမယ်ဘာဖြစ်လဲဆိုတော့သူကဒီ international aid ပေါ့နော်ကိုညီထောက်ပံ့မှုတွေကိုသူကစိတ်စိတ်မဝင်စားဘူးပြီးတော့ကျွန်မတို့ရဲ့ record တက်မှာဆိုရင်လည်းသူရဲ့လှုပ်ရှားမှုတွေပြန်ကြည့်တဲ့အချိန်မှာမြန်မာပြည်ပေါ်မှာသူရဲ့စိတ်ဝင်စားမှုတွေလည်းစိတ်မရှိဘူးအဲဒါကြောင့်ကျွန်မတို့အမြင်မှာတော့သူကဒီမြန်မာအရေးမှာဆိုရင်တော့စိတ်ပြီးတော့လှုပ်ပေးမဲ့စံတားရှိမှတော့မဟုတ်ဘူးအဲဒါကြောင့်မြန်မာပြည်ပေါ်မှာဆိုရင်သူကဒီမိုကရေစီရေးတိုးတက်မှုအတွက်ပြီးတော့ဒီလူခွင့်ရေးတွေအတွက်ဆိုရင်တော့ကျွန်မတို့ဘက်ကတော့ညှိနှိုင်းချက်တော့နည်းနေတာပေါ့နော်
ပုထုနေ့မှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသူ့ရဲ့နှုတ်ထွက်စာကိုဗီယင်မာကြီးအဲလိဇဘက်ထံမှတင်သွင်းသွားမှာဖြစ်ပြီးဝန်ကြီးချုပ်နှုတ်ထွက်စာတင်ပြီးမကြာခင်မှာပဲဝန်ကြီးချုပ်အသစ်ဖြစ်လာမဲ့သရက်ဆာမေကအစိုးရအဖွဲ့ဖွဲ့ခွင့်ပြုဖို့ဗီယင်မာကြီးထံအဆိုပြုလွှာကိုတင်သွင်းရမှာဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်စူးစီးတင်ပြသွားတာပါအခုတော့မြန်မာရွှေပြောင်းအလို့သမားရေးသတင်းတပုတ်ကိုဆက်ချင်ပါတယ်နိုင်ငံတော်အတိုင်းအမကန်ပုတ်ကိုဒေါအောင်ဆန်းစုကြည်ထိုင်းနိုင်ငံလာခဲ့တဲ့တုံးရတာခီးစဉ်တွင်မှမြန်မာအလို့သမားရေးအတွက်ဥရိယအကာအကွယ်ပေးဖို့နဲ့ထိုင်းဥရိယအတိုင်းလှုပ်ဆောင်ဖို့ပြောဆိုခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံအတွင်းမှာတည်ဝင်လာကြတဲ့မြန်မာအလို့သမားတွေကိုပြန်ပို့တာကုမ္ပဏီကနေတင်ပို့ထားတဲ့အလို့သမားတွေကိုအလို့ရှင်မတူလို့ဆိုပြီးတော့ပြန်ဖမ်းတာတွေဆက်တိုက်ဖြစ်လာတဲ့အတွက်စန့်ကျင်ဘက်ရက်လက်တွေဒါဖြတ်ပေါ်လာခဲ့ပါတယ်အဲ့ဒါဟာမမမကန်နီးလန်းနဲ့အလုတ်သမားတင်ပို့မှုတွေကြောင့်ဖြစ်တယ်ဆိုပြီးတော့အလုတ်သမားကြီးကိုဆောင်ရွက်နေကြတဲ့အဖွဲ့တွေကထောက်ပြဝေဖန်နေကြပါတယ်အကြောင်းစုံကိုမအေးမာကတင်ပြထားပါတယ်ခင်ဗျာနားဆင်ပ
ါနိုင်ငံတော်တိုင်ဖေခံပုတ်ကိုဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်တာခီးစဉ်အတွင်းမှာမြန်မာအလုတ်သမားတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်အလုတ်သမားကြီးဆောင်ရွက်နေသူတွေနဲ့မြန်မာအလုတ်သမားတွေကမျှော်လင့်ခဲ့ကြတာပါဒါပေမဲ့အလုတ်သမားတွေဟာတရားမဝင်ဝင်ရောက်လာကြသူတွေများတာရဲ့မမှန်ကန်တဲ့နည်းနဲ့အလုတ်သမားတင်ပို့မှုတွေလုပ်ခဲ့ကြတာဖြစ်လို့အခြေအနေတွေဟာပိုဆိုးသွားခဲ့တယ်ဆိုပြီးအလုတ်သမားကူညီစောက်ရှောက်ရေးအဖွဲ့ကကိုရဲမင်းကဆိုပါတယ
်ဟိုဘာသူကဥပဒေတိုင်းလုပ်ပေးပါလို့မှားခဲ့တာလေးကိုထိုင်းဆိုရဥပဒေတိုင်းပြန်လုပ်နေတဲ့သဘောပဲပြောမမှန်ကန်လုပ်ထားတဲ့အရာတွေပေါ်လာပြီးတော့ဖမ်းနိုင်မမှန်ကန်တွေကထွက်လာတာပေါ့မှရင်ကျင်းတော့မဖမ်းမဲနားလည်မှုတွေနဲ့လွတ်ထားတာလေတိုင်ဟိုတိုင်ဟုတ်ဘက်ကတော့ဟိုတက်နိုင်တော့တော့သူတို့ကတော့ဟိုကာကွယ်ပေးဖို့တော့သမ္မတကြီးကပြောနေတာပဲလေအဲဒီဘက်ကဥပဒေတိုင်းလုပ်တဲ့ဘိုင်းတွေကတော့တိုင်ဟုတ်ကဘယ်လိုမှသူလိုက်လုံနိုင်မှာမဟုတ်ဘူးဘာမှလုံမရအခုလူကဝတ်ပါမယ်မတူဖမ်းလိုက်တဲ့ဆိုရင်ဘာလုံမရအဲ့လိုဘိုင်းလေးတော့ရှိနေမယ
်နိုင်ငံသဘောတူညီမှု MOU နဲ့တရားဝင်လာကြတဲ့ Laboratory Jerry ဆက်ယုံကမြန်မာလူသမားတွေဟာလူသမားအခွင့်အရေးတောင်းဆိုကြရင်းနဲ့ပြီးခဲ့တဲ့ရက်ကပဲအလုတ်ကနေအတင်းအကျပ်မောင်းထုတ်တာခံခဲ့ရတာပါတချို့ကတော့နေဆက်ကိုပြန်ပို့ခဲ့ပါတယ်။ဒီအခြေအနေကိုတော့ AAC အဖွဲ့ကဒါရိုက်တာဦးခန့်ကြီးကအခုလိုပြောပြပါတယ်
။မပြန်ချင်မဲ့ပြန်တဲ့အလုပ်သမားတွေကသူတို့ဒီမှာတန်ရာရှိတဲ့သဘောတူညီတာကသူတို့ရပိုင်းချင်းမှာပြန်ပြီးတော့အပေါ်ကိုပြန်ရောက်အောင်လုပ်ပေးမယ်ဆိုပြီးသူကသဘောတူညီချက်လုပ်သွားတယ်။သွားကားတွေကိုလည်းပေးမယ်၊ပြန်တဲ့ရပောင်ကြီးတွေလည်းပေးမယ်ဆိုပြီးသူကသဘောတူညီချက်နဲ့သူတို့ပြည်ညမှာပဲချက်ချင်းပမာပြူပြန်ပို့လိုက်တယ်ကမပြန်ချင်မဲနဲ့လေ
။ Laboratory ဆက်ယုံကနေရာကနန်းရှိတဲ့အလုပ်သမားတွေမောက်ထုတ်ခံရပြီးဘတ်ကား3စီးနဲ့ထွက်ခွာခဲ့ရမှာအလို့သမား80ကျော်ဟာမြောက်ရီမြို့ကိုပို့ဆောင်တာခံခဲ့ရပြီးတခြားလို့သမားတွေကိုတော့ဘယ်ကိုပို့ဆောင်ခဲ့တယ်လဲဆိုတာကိုတော့မသိရဘူးလို့ဆိုပါတယ်ဒီလို့သမားတွေကိုတော့ကုမ္ပဏီတွေကအတင်းအကျပ်လက်မှတ်ရေးထိုးခိုင်းခဲ့ပြီးပြန်ပို့တာခံနေရတယ်ဆိုပြီးမြောက်ရီမြို့မှာရောက်ရှိနေတဲ့အလို့သမားတဦးကပြောပြပါတယ
်ဒီကောင်ကကိုပြန်မတက်ခင်ဗျာဒီကျွန်တော်မြန်မာပြည်ပြန်ဆင်းတာကျွန်တော်တို့ဒီကိုစိတ်ကိုစံနာနဲ့ပြန်တာမဟုတ်တဲ့အတွက်ဒီလက်မှတ်ကိုမထိုးနိုင်ပါဘူးလို့ပြောရကောင်မသူတို့ကဆိုမထိုးမနေရဆိုအတင်းထိုးခိုင်းတဲ့နေရာမှာကျွန်တော်တို့ထိုးခဲ့ရတယ်ခင်ဗျာကျန်ကျွန်တော်တို့ပြန်နေဥစားကြီးကိုစိတ်ကိုဆန္ဒကိုတဘောနဲ့ပြန်ပြီးဖြစ်ပါတယ်ဆိုသူတို့ကလည်းလက်မှတ်ထိုးခိုင်းနေတယ်အခုကျွန်တော်တို့80နဲ့၄ယောက်ပြန်လာတဲ့အချိန်မှာကျွန်တော်တို့လက်သမားတွေကလုံးဝငဲ့ညောင်မှုရှိတယ်ညီမတို့ရန်ကုန်ကိုသူတို့ကားစီစဉ်ပြီးပို့ရခင်ဗျအားလုံးကတော့ကားထွက်ပေါ်တော့ကျွန်တော်တို့17ယောက်ပဲကြံရခင်ဗ
ျအခုဆိုရင်ထိုင်းနိုင်ငံထဲကိုအလို့သမားတွေဆက်လက်တင်ပို့ဖို့အတွက်နှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့ပြီးဖြစ်တာကြောင့်အစိုးရအနေနဲ့အလို့သမားပြည်ထနာကိုတေချာဖြေရှာဖို့လိုအပ်တယ်ဆိုပြီးလူကုန်ကူးခံရသူတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
အလို့သမားတင်ပြတဲ့ခေတ်ချာကဆာရေးစာတန်းအပေါ်မှာမူတည်ပြီးတော့မှအကျိုးအမြတ်ကြီးကြီးမားမားနဲ့ရယူပိုင်ဆိုင်ပြီးတော့မှလုပ်နေကြတော့လာဖြစ်တယ်။ထိုင်းနိုင်ငံမှာအလို့ကန်ကအဲ့ဒီလောက်မရှိတော့ဘူးလူတွေကပြည့်ရှင်နေပါပြီ။ခုတော့အဲ့ဒီလိုဆာရေးစာတန်းအကျိုးအမြတ်ကိုကြီးပြီးတော့မှထိုင်းအလို့တွေကမန်နေဂျာစက်ရုံပိုင်ရှင်တွေကအပွဲစားတွေနဲ့ပေါင်းပြီးတော့မှအလို့သမားတွေကိုတွင်းလိုက်အကြောင်းမျိုးမျိုးကြထောက်လိုက်အဲ့ဒီပုံစံမျိုးနဲ့အကျိုးအမြတ်ယူနေတယ်။ဒီနေ့ဒီချိန်ထိမြန်မာရုပ်သမားဝန်ကြီးဌာနစီတာဝန်မဲ့စွာလုပ်နေတာကတရားဝင်သတ်မှတ်ထားတာကကြံ့ဝင်သတင်းွယ်အလို့သမားတွေဒီကိုလာရတာအနည်းဆုံးကြံ့ဝင်၄သိန်းကနေ၈သိန်းထိပုံနေတယ်လက်ရှိဖြစ်နေတဲ့အခြေအနေရအလို့သမားတွေရဲ့ပကတိအခြေအနေကိုမြန်မာအလို့သမားဝန်ကြီးဌာနကကဏ္ဍနာမသိသေးဘူးလို့ကျွန်တော်ယူဆတယ
်အခုလိုအခြေအနေတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့ကြင်ကြင်စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလူသမား3တန်းထက်မနည်းအလုပ်လုပ်ကိုင်နေပြီးတရားမဝင်ဝင်ရောက်လာသူတွေကများလာကြောင့်မြန်မာအလုပ်သမားတွေဟာလူကုန်ကူးခံရမှုတွေမကြာခဏဖြစ်ပေါ်နေတာပါ။အခုဆိုရင်အဖမ်းဆီးတွေဇက်တိုက်ရှိလာတာကြောင့်တရားဝင်ဝင်ရောက်လာကြတဲ့မြန်မာအလုပ်သမားတွေကိုကာကွယ်ပေးဖို့လိုအပ်တယ်ဆိုပြီးထောက်ပြကြသလိုမြန်မာအစိုးရအသင်းနဲ့အလို့သမားတွေရဲ့ပြဿနာအရင်းမြစ်ကိုတေချာလေ့လာပြီးအလို့သမားတင်ပို့မှုတွေကိုလုပ်ဖို့လဲအကြံပြုတင်ပြကြပါတယ်ရှင
်။မအေးပါပါခင်ဗျာအခုတော့အမေရိကန်ပြည်တော်စုဘက်ကသတင်းတွေကိုဆက်ချင်ပါတယ်။ ပြီးခဲ့တဲ့ဒီမတ်အတွင်းအမေရိကန်ပြည်တော်စုမှလူဖြူရဲတွေရဲ့ပြစ်ခတ်မှုကြောင့်လူမဲနှစ်ဦးသေဆုံးခဲ့ပြီးတဲ့နောက်မှာတင်းမာမှုတွေဖြစ်နေပါတယ်အဲ့ဒါကြောင့်နိုင်ငံသားတွေအနေနဲ့တယောက်နဲ့တယောက်အပြန်အလှန်လေးစားကြဖို့သမ္မတဥဘမကတိုက်တွန်းလိုက်ပါတယ်။တရင်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုလူဝီဆီယာနာနဲ့မင်နီဆိုတာပြည်နယ်တွေမှာပြီးခဲ့တဲ့ပတ်ကအာဖရိကန်နွယ်ဘွားအမေရိကန်နှူးရဲတွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရပြီးတဲ့နောက်အာဖရိကန်နွယ်ဘွားလူမဲတွေကိုလူပြူအရာရှိတွေရဲ့ကင်တွယ်ပုံပေါ်မကျေနပ်မှုကြောင့်နိုင်ငံတော်မှာဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မကျေနပ်တဲ့သူတူကလက်တုံ့ပြန်တဲ့အနေနဲ့တက်ဆက်ပြည်နယ်ဒါလတ်စ်မြို့မှာညဉ့်ညန်းစွာချီတက်ဆန္ဒပြနေစဉ်အတွင်းရဲရရှိ၅ဦးကိုချောင်းမြောင်းပြီးပစ်တက်ခဲ့ပါတယ်။ဒီလိုအကြမ်းဖက်မှုတွေဖြစ်ပြီးမှအမေရိကန်နိုင်ငံသားတွေအနေနဲ့တယောက်နဲ့တယောက်အပြန်အလှန်လေးစားကြဖို့သမ္မတဥဘာမာကတိုက်တွန်းလိုက်ပါတယ်
။ Maintaining a truthful and seriousand respectful
မင်္ဂလာနေပြီလေးစားမှုရှိတဲ့အတုံးနှုံးကိုထိမ့်သိမ်းထားခြင်းဟာအမေရိကန်လူအဖွဲ့အစည်းကိုစစ်မှန်တဲ့အပြောင်းအလဲကိုဖြစ်စေမှာပါဒါဟာကျွန်တော်တို့ရဲ့အဆုံးစုံရည်ရွယ်ချက်ပ
ါဒါကတော့တနင်္ဂနွေနေ့ကစပိန်နိုင်ငံမှာရောက်နေတဲ့သမ္မတဥဘာမာကပြောသွားတာပါဒါအပြင်အမေရိကန်နိုင်ငံတော်မှာ Black Lives Matter လူမဲတွေရဲ့အသက်ဟာလည်းအရေးကြီးတယ်လို့အဓိပ္ပာယ်ရတဲ့လှုပ်ရှားမှုမှာပါဝင်နေတဲ့ဆန္ဒပြသူတွေနဲ့ရဲအဖွဲ့အစည်းတွေကိုညှိညွန်ပြီးတစ်ဖက်ကဘာပြောလဲဆိုတာကိုအခြားတစ်ဖက်ကနားထောင်ပေးဖို့အားလုံးကိုပြောချင်ပါတယ်လို့သမ္မတဥဘာမာကပြောသွားပါတယ်။ရဲရရှိ၅ဦးကိုချောင်းမြောင်းပစ်ခတ်ခဲ့တဲ့မီကာဆေဗီယာဂျွန်ဆန်ဆိုသူဟာဒါလတ်စ်မြို့မှာပိုပြီးပြင်းထန်တဲ့တိုက်ခိုက်ဖျက်ဆီးမှုတွေလုပ်ဖို့စီစဉ်ထားတယ်လို့ရဲရရှိတွေကပြောပါတယ်။ဒါလတ်စ်မြို့မှာပစ်ခတ်မှုမဖြစ်ခင်ပြီးခဲ့တဲ့အင်္ဂါနေ့ကလူဝီဆီယာနာပြည်နယ်ဘန်တန်ရိုးချ်မှာအသက်38နှစ်အရွယ်လူမဲအမျိုးသားအယ်ဒန်စတာလင်ကိုရဲသား2ဦးကပစ်တက်ခဲ့ပုံဆဲလ်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုဖိုင်ထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီနောက်တရက်ဗုဒ္ဓဖူးနေ့မှာမင်နီဆိုတာပြည်နယ်စိန့်ပေါ်မြို့မှာလည်းရင်စည်းကမ်းချိုးဖောက်ပြီးကားမောင်းနှင်လာတဲ့လူမဲအမျိုးသားကိုရဲရရှိတဦးကကားရက်ခိုင်းပြီးတဲ့နောက်တနတ်နယ်ပြစ်တက်လိုက်ပုံ Facebook ဗီဒီယိုဖိုင်ထပ်ပြီးထွက်ပေါ်လာခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်ပြီးခဲ့တဲ့ရက်တွေအတွင်းမှာအမေရိကန်နိုင်ငံတော်ကမြို့ကြီးတွေမှာဆန္ဒပြပွဲတွေဖြစ်ခဲ့ရမှာရဲတွေနဲ့ဆန္ဒပြသူတွေအကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပြီးလူများပြားလဲဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တဲ့မင်နီဆိုတာပြည်နယ်စိန့်ပေါ်မြို့ဟာမြန်မာဒုက္ခသည်တသောကျော်နေထိုင်တဲ့မြို့ဖြစ်ပါတယ်။စိန့်ပေါ်မြို့ပထမမြန်မာခရစ်တော်အသင်းတော်ကတရားဟောဆရာ Reverend မမ်မြတီကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ်
။အခုကဒီဘက်ချမ်းကအဖြူကအဲ့လိုမျိုးဖြစ်တဲ့ချင်းပေါ်မှာပြန်ပြီးတော့မှတခြား state တွေမှာလည်းပဲခုနအမေတွေကပြန်ပြီးတော့မှအဖြူတွေဒီရဲတွေပြန်ပြီးတော့ပြစ်ခတ်ခြင်းနဲ့ဟိုကဖြည်းဖြည်းနဲ့အုပ်ချွတ်မှုတွေကပိုဆိုးလာတယ်လေ။ကျွန်တော်ကတော့ဒီ American ရဲ့အမိုင်းကြောင်းကိုကြည့်ရတဲ့ခါမှာလည်းမာတင်လူသားကင်းကဆက်ပြီးတော့မှဒီလူပြူလူမဲရေခင်းကိစ္စတဲ့သူလှုပ်ဆောင်သွားခြင်းတည်းမှာလည်းပဲအကောင်းဆုံးကတော့တိဆောက်ရေးကဏ္ဍအနေနဲ့ဆိုတော့သူတို့လည်းပဲဒီဓမ္မမှုတော်ဆောင်တပါးအနေနဲ့သူတို့လှုပ်ဆောင်ခဲ့တဲ့လူမျိုးပဲပေါ့နော်ဒီပဋိပက္ခတွေကိုကျွန်တော်ငြင်းဆန်းစွာနဲ့မဖြေရှင်းဘူးဆိုရင်ဆက်ပြီးတော့မှပိုတော့မှဆိုးရလာမယ့်အနေအထားမျိုးရှိမယ်ဆိုတာကိုကျွန်တော်တို့လည်းတွေ့တယ်လေဆိုတော့ねကျွန်တော်အတင်းတော်အနေနဲ့လှုပ်ဆောင်နိုင်တဲ့အတိုင်းတာကတော့ကိုယ့်ရဲ့နိုင်ငံသားတွေဒီအမေရိကန်နိုင်ငံမှာရှိတဲ့ဒီအကုန်လုံးငြင်းချမ်းတဲ့နေနေဖို့အတွက်ကျွန်တော်တို့တတိယပြီးတော့ဆုတောင်းပေးမယ်လို့ကျွန်တော်နေနဲ့ response တော့ကြည့်နေပ
ါတယ်။ Dallas မြို့မှာရဲရရှိတွေကိုချောင်းမြောင်းပစ်ခတ်တဲ့ဖြစ်ပြီးရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအခြေအနေအတွက်အထူးသတိရှိကြဖို့ထုတ်ပြန်ထားတဲ့အကြောင်း Virginia ပြည်နယ်ကမြန်မာလူမျိုးရဲရရှိကိုခင်မောင်လွင်ကအခုလိုပြောပြပါဗျ။ဟိ
ုတော့ရဲတွေရဲ့လုံခြုံရေးကပို့ပြီးတော့တင်းတင်းကြပ်ကြပ်သတိထားတဲ့အနေအထားမှာဖြစ်နေတယ်လေ။တရားဝင်တရားမဝင် online အနေနဲ့ချိန်ချောက်တာလို့ပြောလို့ညာလို့ဒါမျိုးတွေအနေချင်းရှိတယ်ပေါ့နော်။တရားပြည်နယ်တော့မသိဘူးကျွန်တော်ဒီမှာလည်းရှိတယ်။အများအားဖြင့်တော့ရဲကအလိုပစ်ခတ်ပြီးတော့အေးရယူတဲ့အမှုမျိုးမှာသက်ဆိုင်ရာရဲဌာနကကျွန်တော်တို့ကစုံစမ်းစစ်ဆေးလုပ်ရတယ်နော်အဲ့တော့စုံစမ်းစစ်ဆေးလုပ်နေတဲ့ကြားကာလမှာပြစ်တဲ့ရဲကိုပေါ့နော်ချက်ချင်းအလုပ်ကရဆိုင်ပြီးတော့သူ့ရဲ့တနတ်တွေပိုင်းသိမ်းလိုက်တယ်ပေါ့နော်သူသက်ဆိုင်ရာဌာနကနေပြီးတော့စုံစမ်းစစ်ဆေးလုပ်ရတယ်အဲ့တော့အဲ့ဒါပြီးမှပဲရဲမှားလာတာရဲကသူ့ရဲ့လုပ်ပိုင်းခွင့်အရာသူပြစ်ထားလားဆိုတော့ကျွန်တော်ကဆုံးဖြတ်လို့ရမယ်လေဟိုကင်မရာတွေပိုင်းစစ်ထားအစပေါ့နော်တော့ဆရာမတော်ဘရုအမားလဲဆိုတော့ပြောခဲ့တယ
်။သမ္မတဥဘာမာဟာအင်္ဂါနေ့မှာဒါလတ်စ်မြို့ကိုသွားရောက်ပြီးချောင်းမြောင်းပြစ်ခတ်မှုကြောင့်တည်ဆုံးခဲ့တဲ့ရဲအရာရှိ၅ဦးတို့အတွက်ကျင်းပတဲ့ဝတ်ပြုဆုတောင်းပွဲကိုတက်ရောက်ပြီးမိန့်ခွန်းပြောကြားဖို့ရှိပါတယ်
။ကိုရဲကောင်ပါခင်ဗျာ။အခုတော့အမေရိကန်နိုင်ငံရေးသတင်းနဲ့ဆက်ပြီးတော့တင်ပြကြပါမယ်။အမေရိကန်ပြည်တော်စုမှာဒီမိုကရက်ပါတီဘက်ကနေသမ္မတလောင်းဖြစ်ဖို့တရားသားလို့ရှိနေတဲ့ဟယ်လာရီကလင်တန်ဟာသူ့နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကအလုတ်အီးမေးတွေကိုသူ့ရဲ့ကိုယ်ပိုင်အီးမေးအကောင့်ထဲမှာအသုံးပြုခဲ့တဲ့အတွက်ရာဇဝဲမှုနဲ့တရားစွဲခံရမှာစိုးရိမ်စရာမလိုတော့တဲ့နောက်တမရဖြီမဲဆွယ်မှုဘက်ကိုပြန်ပြီးတော့အာယုံဆိုင်နိုင်ဖို့မျှော်လင့်နေပါတယ်။ ဒါပေမဲ့အီးမေးလ်ကြီးအကြောင်းဖြစ်လာတဲ့နိုင်ငံအရေးစင်ခေါ်မှုတွေကိုဆက်ပြီးတော့ရင်ဆိုင်ရဖို့ရှိနေတဲ့အကြောင်းအမေရိကန်ဆိုင်ယာ VOA သတင်းတောက်ဂျင်မလုံးကတုံးသက်တင်ပြထားတာကိုမတ်စုမုံကဆက်ပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ
American ပြည်တော်စု Louisiana နဲ့ Minnesota ပြည်နယ်တွေမှာ African နယ်ပွား American အမျိုးသားတွေကိုရဲကပစ်တပ်မှု Texas ပြည်နယ် Dallas မြို့မှာရဲအယားရှိ9ယောက်တေဆုံးခဲ့ရတဲ့6မြောင်းပစ်ခတ်မှုတွေကြောင့် American သမရဖြစ်ရေးရှင်ပြိုင်မဲဆွယ်မှုတွေခေတ္တဘေးရောက်သွားခဲ့ပါတယ်။နိုင်ငံထဲမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအတွက်အပြေရှားဖို့ Philadelphia မြို့ကမဲဆွယ်ပွဲတစ်ခုမှာ Hillary Clinton ကအခုလိုပြောကြားခဲ့ပါတယ်
။ No one has all the answers.We need to find them together. Indeed, that is the
ကျက်တာအားလုံးပြည်လေနိုင်မဲ့အဖြေဘဲသူစီမမမရှိပါဘူးအားလုံးအတူပေါင်းပြီးအဖြေရှာရမှာပါအားလုံးလက်တွဲလုပ်မှအဖြေရှာနိုင်မှာဖြစ်ပါတယ
် Republican Party ဘက်ကတပ်ရာလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump ကလည်း Dallas မြို့မှာပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာပဲဗီဒီယိုပေါ်ကတဆင့်အခုလိုပြောကြားခဲ့ပါတယ
် A brutal attack on our police force is an attack on our countryand an attack on our
ကျွန်တော်တို့ရဲတပ်ဖွဲ့ဝင်တွေပေါ်ရဲရဲဆက်ဆက်တိုက်ခိုက်လိုက်တာဟာကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့မိသားစုဝင်တွေပေါ်တိုက်ခိုက်လိုက်တာပဲဖြစ်ပါတယ
် Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကအလုပ်ကိစ္စအီးမေးလ်တွေကိုကိုယ်ပိုင်အီးမေးလ်အကောင့်နဲ့သုံးခဲ့တာကြောင့်ရာဇဝတ်မှုနဲ့အရေးယူဖို့မလိုဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကပြောကြားခဲ့ပြီးတဲ့နောက် Clinton အတွက်စိုးရိမ်စရာခက်ခဲတဲ့နေ့တွေကိုနောက်မှထားနိုင်ခဲ့ဖို့မျှော်လင့်နေပါတယ်email ကိစ္စနဲ့ပတ်သက်လို့ James Comey ထောက်ပြတဲ့အချက်ကတော့နိုင်ငံရေးအရာသူ့အတွက်အထည်နာစေပါတယ
် There is evidence that they were extremely careless in their handling of very sensitive highly classified
ထိတ်တန့်လျှို့ပတ်ထားဖို့လိုတဲ့ပေါက်ကြားလို့မရတဲ့အချက်လက်မျိုးတွေကိုကင်တွယ်တဲ့နေရာမှာအမတန်ပေါက်လျော့လွန်းနေဆိုတဲ့အထောက်အထားတွေတွေ့ခဲ့ရပါတယ
်ဒီအချက်ကို Donald Trump ဘက်ကချက်ချင်းဆိုသလိုနင်းပြီးတော့အခုလိုဝေဖန်ခဲ့ပါတယ
် Hillary crooked crooked shot
အလိညာဟယ်လာရီကတော့မဟုတ်တာတွေအများကြီးရှောက်ပြောတယ်လိန်နေညာတယ်အားလုံးလိန်ညာထားတာတွေကြီးပါပဲ
သမ္မတဘရက်အိုဘားမားလူသိရှင်ကြားထောက်ခံမှုပေးခဲ့တဲ့ကလင်တန်ကတော့သမ္မတအိုဘားမားရဲ့အခုအညီနဲ့သမ္မတဖြစ်ရေးမဲဆွယ်မှုတွေကိုပြန်ပြီးတော့အာရုံစိုက်နိုင်ဖို့မျှော်လင့်နေပါတယ
် And I couldn't be prouder of the things we've done together but I'm ready to pass the baton
ကျွန်တော်တို့အတူတည်းအလုံးလုံးနိုင်ခဲ့တဲ့ကိစ္စတွေအတွက်သိက္ကိုဂုဏ်ယူပါတယ်ဒါပေမဲ့ယာရုတာဝန်တွေကိုလွှဲပေးဖို့ကျွန်တော်ဘက်ကအသင့်ဖြစ်နေတယ်လို့Hillary Clinton ကလည်းယူနိုက်မယ်ဆိုတာကိုကျွန်တော်သိပါတယ်လို့သမ္မတ Obama ပြောသွားတာပါလူမှုစစ်တမ်းတွေအရမဲဆန္ဒရှင်အများစုက Clinton ကိုစိတ်ချရတဲ့ခေါင်းဆောင်တယောက်လို့မမြင်ကြပါဘူးဒါပေမဲ့ Trump ပေါ်ထောက်ခံမှုကပိုတောင်နေနေတဲ့အတွက် November လသမ္မတရွေးကောက်ပွဲကြရင်ခက်ခဲတဲ့ရွေးချယ်မှုကိုလုပ်ကြရလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူ Cal Quantick ကပြောပါတယ
် It's kind of a choice between stability in Clinton and radical change in Trump.And you know voters may be a little bit more you know conservative
ညီမှုအတွက် Clinton ကိုရွေးမလားတိတာတဲ့အပြောင်းလဲအတွက် Trump ကိုရွေးမလားဆိုတာမျိုးပါမဲဆန္ဒရှင်တွေဘက်ကနိုင်ငံရေးအရာ conservative အမြင်မဟုတ်ပေမဲ့ conservative သဘောထားဘက်ကိုနည်းနည်းပိုရင်းနိုင်ပါတယ်ဒါပေမဲ့တိတ်ပြီးစွန့်စွန့်ဆာဆာမရွေးချင်ကြဘူးဆိုရင်တော့ Trump ကိုရွေးရင်တိတ်အန်ဒီရဲများတယ်လို့ဆိုပြီး Clinton အတွက်အခွင့်အကောင်းရနိုင်ပါတယ်
Republican တွေဘက်က November လရွေးကောက်ပွဲမတိုင်ခင်အထိအငင်းပွားစရာကိစ္စဆက်ရှိနေအောင် email ကိစ္စနဲ့ပတ်သက်လို့ Clinton ဘက်ကလွှတ်တော်ကိုလိန်ညာပြောခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုသစ်ကိုလှုပ်ဖို့လိုလားနေပါတယ် Republican Party ညီလာခံကို July 18ရက်နေ့ကနေ22ရက်နေ့အထိ Cleveland မြို့မှာကျင်းပဖို့ရှိနေပြီးတော့ Democratic Party ညီလာခံကတော့ Philadelphia မြို့မှာ July 25ရက်နေ့ကနေ28ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်ပါတီညီလာခံတွေအတွင်းပါတီကြီးနှစ်ရက်ကသတို့ပါတီအတွက်ကိုစားပြုပြီးတော့ကမရာလောင်းပြိုင်ဆိုင်မဲ့သူနံပါတ်တွေကိုတရားဝင်ကြီးညာကြမှာဖြစ်ပါရဲ့ရှင်
။မဆုမြတ်မုံပြောသွားတာဖြစ်ပါရဲ့ခင်ဗျာ။ VOA American အတန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုမနေ့ဖက်ထုတ်လွှင့်နေတဲ့အစီအစဉ်တနာရီစာအစီအစဉ်ကို6နာရီကနေပြီးတော့မနေ့7နာရီကနေပြီးတော့6နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြီးတော့ပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40ဒုမှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုလို့ရှိရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီအခုနားဆင်နေကြရတာတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်ဒုတိယပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထဲမှာဆိုလို့ရှိရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနက်ခင်းတိုင်းထုတ်လွှင့်နေကြအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ဒါတွေဒီဥပဒေထောင်အတွင်းမှာရှိတဲ့ဟာတွေကြတော့သူတို့တော်လုံးကြီးလှုပ်ထားပြီးတော့မှသူတို့ရှင်ပြချက်ကအမိန့်တက်တဲ့စီစီဆိုတဲ့ပုံစံမျိုးတွေဟာကြတဲ့အခါကျတော့သူတို့ကတကယ်တိတိကျကျလုပ်နေတယ်ဥပဒေတွေ
စီဝါရေးကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာအဲ့ဒါအပြင်တုဒ္ဒဆောင်လွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကနေပြီးတော့မြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုကောက်နှုတ်ပြီးတော့တင်ပြပေးရမယ်ဆိုရင်တော့ ERWD Magazine မှာအောင်စောရေးသားတင်ပြထားတဲ့မြန်မာနိုင်ငံရဲ့ရပ်ပေါင်းတရား Burma's 100 days ဆိုတဲ့စောင်းပါကိုဥစွာပထမတင်ပြပေးကြပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာစစ်အုပ်ချုပ်ရေးအောက်မှာနေထိုင်ခဲ့ရပြီးတဲ့နောက်နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲကနေတမရဦးထင်ကျော်နဲ့နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ခေါင်းဆောင်နဲ့ပထမဦးဆုံးရပ်သားအစိုးရအသစ်တရပေါ်ပေါက်လာခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးကိစ္စနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေကိုဘသူကချက်မှတ်တယ်လဲဆိုတာကတော့လူတွေကတိထားပြီးဖြစ်ကြတဲ့အတိုင်းဒေါအောင်ဆန်းစုကြည်ပါသူမဟာတမရရဲ့အထက်မှာရှိနေပါတယ်လို့အစချီရေးသားထားပါတယ်လွန်ခဲ့တဲ့3လတာကာလကိုပြန်ကြည့်လိုက်မယ်ဆိုရင်တချို့သောနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကသူမရဲ့စီမံခန့်ခွဲအုပ်ချုပ်မှုပုံစံအရည်အသွေးမပြည့်မီတဲ့သူတွေကိုအစိုးရအဖွဲ့တွေကထဲသွင်းထားမှုနဲ့လုတ်ပုံကင်ပုံနှေးကွေးတယ်ဆိုပြီးတော့ဝေဖန်ပြောဆိုတာတွေရှိခဲ့ပေမဲ့သူမပေါ်လူလူရဲ့ထောက်ခံမှုကတော့ဆက်လက်အားကောင်းနေစေပဲဖြစ်တယ်ဆိုတာရှင်းရှင်းကြီးမြင်နေရပါတယ်လို့យေတာထားပါတယ်။အစိုးရရဲ့မူဝါဒလမ်းစဉ်ဒီဆောင်ရွက်ချက်ဒီဘယ်ပုံဘယ်နည်းအကောင့်ထဲပေါ်နေတယ်လဲဆိုတာကိုပညာရှင်တွေကစတင်ပြီးတော့စမ်းစစ်ဝေဖန်နေကြပြီဖြစ်ပါတယ်။မျော်လင့်ချက်ဒီဘလောက်ပဲရှိနေသည်ဖြစ်စေရှေ့မှာရှိနေတဲ့အတားအဆီးအခက်အခဲတွေကြောင့်နိုင်ငံရေးအရှိန်အဟုန်ဟာထင်သလောက်ခရီးမရောက်ဖြစ်ရတယ်ဆိုတာကိုတော့ပြည်သူတွေသဘောပေါက်ကြပါတယ်လို့ထောက်ပြထားပါတယ်။စစ်မီးတောက်လောင်ခဲ့တဲ့တိုင်းပြည်အတွက်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိစ္စဟာဦးစားပေးလှုပ်ဆောင်ရမယ့်လုပ်ငန်းအဖြစ်အစိုးရတက်ကသတ်မှတ်ထားပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့အဓိကအလေးထားလှုပ်ဆောင်နေတာကတနင်္ဂနွေလုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးညီလာခံကြီးခေါ်ယူဖို့ပြင်ဆင်နေတာပဲဖြစ်ပါတယ်။၂၁ရာစုပင်လုံညီလာခံကြီးကိုလာမယ့်ဩဂုတ်လကုန်ပွဲမှာကျင်းပဖို့စီစဉ်ထားပါတယ်။ဒီလက်ရှိအစိုးရရဲ့အာဏာချက်ကတော့ပြီးခဲ့တဲ့အရင်အစိုးရထက်ယုံကြည်မှုပိုးပြီးတော့ရကြတာပဲဖြစ်တယ်လို့យေတာထားပါတယ်။ဝေဖန်သူတွေကတော့အစိုးရတဲ့ဟာဘာမှပြင်ဆင်မထားဘူး၊လုတ်ခဲ့သမျှတွေကလည်းအစီအစဉ်တကြမရှိဘူး။ရှင်းရှင်းလင်းလင်းမရှိတဲ့စီးပွားရေးဝါဒကြောင့်ပြည်တွင်းပြည်ပကစီးပွားရေးသမားတွေနဲ့ယင်းနှိမ့်နှံလူတွေကလည်းခေါင်းဆားနေကြတယ်လို့យေတာထားပါတယ်။အပြည့်အစုံကို theeravati.org online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဆက်လက်ပြီးတင်ပြပေးမှာကတော့လူခွင့်ရေးအဖွဲ့ကမြန်မာအစိုးရအစ်စ်ကိုအထင်မကြီးဘူးဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတဲ့ Asia Correspondent Online သတင်းဆောင်မတစ်ပုဒ်ပဲဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပေါင်းတရားအာနာစတင်ရယူခြင်းကဆလို့မြန်မာနိုင်ငံရဲ့အစိုးရအစ်စ်ဟာလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘာမှထူးထူးခြားခြားတိုးတက်လှုပ်ဆောင်ပေးခဲ့တာမျိုးမတွေ့ခဲ့ရဘူးဆိုပြီးတော့လူခွင့်ရေးအဖွဲ့တခုကပြောဆိုလိုက်တဲ့အကြောင်းရေးသားထားပါတယ်။စစ်တပ်တပိုင်းအစိုးရထံကနေအာဏာလွှဲပြောင်းရယူခဲ့ပြီးတဲ့အချိန်ကလေးကအစိုးရအစ်စ်အနေနဲ့လူခွေးရင်နဲ့ပတ်သက်တဲ့ကဏ္ဍတော်တော်များများမှာအထင်ကြီးစရာဘာမှမရှိခဲ့ဘူးလို့ The International Federation for Human Rights နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးနဲ့သူ့ရဲ့အဖွဲ့ကွဲမြန်မာနိုင်ငံဆိုင်ရာ All ASEAN ဘာမှအဖွဲ့တို့ကပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့အမျိုးသားလူခွင့်ရေးအစီအစဉ်တစ်ခုကိုရေးဆွဲဖို့နဲ့အဓိကကျတဲ့ကိစ္စရပ်တွေကိုချက်ချင်းကင်တွယ်ဖြေရှင်းပေးပါလို့လည်းအဲ့ဒီဖွဲ့နှစ်ခုကတိုက်တွန်းလိုက်ပါတယ်။မွတ်စလင်စန့်ကျင်ရေးအကြမ်းဖက်မှုတွေအမုန်းတရားလှုံ့ဆော်တဲ့ရေးသားပြောဆိုမှုနိုင်ငံရေးအတင်းသားပြန်လှုပ်ပေးရေးရိုးညာတွေပေါ်ဆန့်ကျင်တဲ့ကန့်သက်ပိတ်ပင်မှုတွေနဲ့စစ်တပ်အနေနဲ့လူခွင့်ရေးချိုးဖောက်တာကိုလစ်လျူရှုထားတဲ့အချက်တွေဟာကင်တွယ်ဖြေရှင်းဖို့အလိုအဆုံအချက်တွေဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြထားကြောင်းရေးသားထားပါတယ်အပြည့်စုံကို aseancorrespondents.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ိုးရသည့်တာဝန်ယူတာရပ်ပေါင်းတရာပြည့်ပြီးသွားပါပြီ။ဒီကာလအတွင်းအစိုးရသည့်ရဲ့ကနဦးဆောင်ရွက်ချက်တွေဟာပြည်သူတွေမျှော်လင့်ချက်တွေနဲ့ကိုင်ညီမှုရှိပါရဲ့လား။ပြည်သူတွေရဲ့လူဝင်ဆန္ဒတွေကိုအကောင်အထည်ဖော်နိုင်လောက်အောင်တောင်းတောင်းမြည်အစိုးရတည့်ဖြစ်လာဖို့နှီးလာပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီနေ့ညထုတ်လွှင့်မဲ့ ဒိုက်ရိုက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
။ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကနန20ကိုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူမြေဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်းကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းသပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအတုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper.
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတိတိချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံး English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးအောင်ပါအရင်ဆုံးတင်ဆက်ပေးမှာကတော့စီဝါရီကဏ္ဍဖြစ်ပါတယ်။ ARD တိုင်းဝါခင်မမြို့နယ်အတွင်းကလေသမားတွေလေယာစိုက်ပျိုးရေးဘဏ်ကနေမိုးရသည့်မျိုးစဘာစိုက်ပျိုးနိုင်ရေးအတွက်ငွေချေးတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့ဒေသခံလေသမားတွေကပြောပါတယ်။လေယာစိုက်ပျိုးရေးဘဏ်တာဝန်ရှိသူတချို့ဟာဥပဒေစည်းကမ်းချက်တွေနိုင်တိကျစွာဆောင်ရွက်ခြင်းမရှိဘဲလေသမားတွေကိုဆက်ဆံတဲ့နေရာမှာလည်းလိုရင်းလိုသလိုပြင်ဆင်လှုပ်ဆောင်နေကြတယ်လို့ဆိုပါတယ်။ဒီအကြောင်းကိုဝါခင်မမြို့ကတရင်လေသမားတွေကိုဆက်သွဲပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအခုဇော်ဝင်းလှိုင်ကတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
တောင်လူလေသမားတွေနေထိုင်တဲ့နေရာမှာကျွန်တော်တို့မိုးရသည့်နေထိုင်ရှိတဲ့နေရာမှာတောင်လူလေသမား၃ဦးက၂ဦးစီသွားပြီး၂ဦးကဆက်တာနေရာနောက်ကျသွားတာကိုအဲ့ဒါကိုသူကနေပြီးတော့မှဒီမထုတ်သေးတဲ့နဲ့ခောက်ထားလိုက်တာအဲ့ဒီ၃ဦးစလုံးကိုအထုပ်ပေးပေးနဲ့ခောက်ထားလိုက်တဲ့အခါကျတော့အဲ့ဒီ၃တရမှာတဦးကသူ့ကိုခြံထားပြီးတော့နှစ်ဦးကိုထုတ်ပေးပါဆိုပြီးသွားတောင်းမှန်တဲ့အခါကျတော့လည်းမရဘူး။အမရတဲ့အခါကျတော့အဲ့ဒါဆိုလို့ရှိရင်ခင်ဗျားတို့ကစီကံပြက်တဲ့ဟဲ့လားစကြဲမြေတွေကိုပုံစံခုနစ်ထုတ်ပြီးတော့ဟာရီကျတော့လည်းခင်ဗျားတို့ကထုတ်ပေးတယ်။နောက်တစ်ခါကျတော့စအိမ်အောင်စုတွေကလည်းလူ၂ဦးထုတ် လူမဦးထုတ်ယူတဲ့ဟာတွေရှိတယ်၊သုံးထုတ်ယူတဲ့ဟာတွေရှိတယ်။အဲ့ဒါတွေကြတော့ခင်ဗျားတို့ကထုတ်ပေးတယ်။နောက်တစ်ချက်လေယာဉ်မြေမရှိတဲ့နဲ့ပုံစံခုနှစ်အတိလုပ်ပြီးတော့မှထုတ်ပေးတဲ့ဟာတွေကြောင့်လည်းခင်ဗျားတို့ထုတ်ပေးတယ်။ဥပဒေဆောင်အတိအကျရှိတဲ့ဟာတွေကြတော့ခင်ဗျားတို့ကစော်လွန်ပြီးတော့မှနောက်တစ်ချက်ဒီပြန်ကြက်ပြီးအမိတ်တကယ်လို့စီစီတော့ဟာကိုကြတော့ကျွန်တော်တို့ဒီနေ့အမှန်ကန်လုပ်နေတဲ့လေကမားတွေကြတဲ့အခါကျတော့ကျွန်တော်တို့ကြတော့ခင်ဗျားတို့ထုတ်ပေးခြင်းနဲ့ဒီမှာထုတ်ပေးမယ်ဆိုပြီးတော့ခင်ဗျားတို့ဒီလိုလုပ်ထားတယ်။အဲ့ဒါကိုစီစစ်ပေးပါဆိုပြီးစာပြေနှားလိုက်တယ်။ပါတင်လာတဲ့အချိန်မှာလေးရက်လေးဖန်ထုတ်ပြီးမှဆိုပြီးတော့မှာကျွန်တော်တို့လေသမား၃ဦးကိုအပါဝင်ကျန်တဲ့လေသမားတွေဖန်ဆောင်ထုတ်ပြီးဟိုဘယ်လိုခေါင်းလဲဆိုတော့ကျွန်တော်တို့ဟိုပုံစံပေးထားတဲ့လက်ဆင့်ပေးတဲ့သဘောပေါ့ဗျာကျွန်တော်ရှာရှည်တဲ့လူတွေလက်ဆင့်ပေးတဲ့သဘောဆိုပြီးတော့မှာလောက်တဲ့အတွက်ကျွန်တော်တို့ကနေပြီးတော့မှာ PO ရနေပြီးတော့မှာဆက်စ်နိုင်ငံတော်သမ္မတကြီးနဲ့နေရာဆိုင်ကြီးဆက်ရောက်ဝင်ပြီးဌာနအများကိုကြည့်ကြည့်ရင်ကျွန်တော်တို့ကတင်ပြခြင်းဖြစ
်ဆိုတော့အခုဟာကဟိုထုတ်တော့ထုတ်ပေးနေတယ်ဒါပေမဲ့လူပေါ်မူတည်ပြီးတော့အမျိုးမျိုးပြောင်းဥပဒေအရဟောပေါ့သူတို့စီကန်းချက်တွေကပြောင်းနေတယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့သူတို့မလို့မလုပ်သေးဘူးကြာလိုတဲ့သူကိုဟိုသူတို့ကလည်းသူတို့နားလဲသူတို့လုပ်ပေးလိုက်တယ်လိုတဲ့သူကိုကြားတဲ့ခါကျတော့ဘာမနေကြအဲ့ဒါမျိုးလုပ်နေ
ဟုတ်ကဲ့ဘာပန်လဲဒါဒါအမအဝါလားတမအမပန်လားခင်ဗျာ
တမဝိုင်းမပန်မဟုတ်ဘူးကျွန်တော်တို့ဒီနေရာဆိုင်တွေဖန်ဝါခမမင်း
အဲ့တော့အခုလိုဖြစ်နေတာကိုဟိုဥပပါနိုင်ငံတော်သမရာကြီးနဲ့ဒီဟိုတာဝန်ရှိတဲ့သူတွေကိုအသိပေးခြင်းနဲ့ဆိုတော့ဟုတ်ပါပြီဒါပေမဲ့အဲ့ဒီဝါခဲမမြို့နယ်အတွင်းကဒီတက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးတို့ဘာလို့ရောအကြောင်းကြားသလားသူတို့ကဟိုဘာဘလို့တုံ့ပြန်တယ်လဲအဲကျွန်တ
ော်တို့ကဒီဆိုင်ဟိုနေဟိုလေဒီနေရာတက်ပြီးတာဝန်လဲစတင်ထားတယ်မြို့နယ်ရုံးနေတိတော့ကုစရေတွေလဲစတင်ထားပြီးတော့ပြီဟိုတိုင်းဝန်ကြီးချုပ်ကလည်းကျွန်တော်တို့အဲ့ဒီစာမေးတူကိုကျွန်တော်တို့ပို့ထားပြီးတော့ပြီခင်ဗျာအဲ့ဒါလေဒီဥပဒေဆောင်အတွင်းမှာရှိတဲ့ဟာတွေကြတော့သူကတော်ဝင်ပြီးလှုပ်ထားပြီးတော့မှသူကညွန်ပြချက်ကအမိန့်တစ်ချက်ကိုပြည်စီဆိုတဲ့ပုံစံမျိုးတွေဟာကြတဲ့အခါကျတော့သူကတကယ်တိတိကျကျလုပ်နေတယ်ဥပဒေတွေကြတော့တိတိကျကျမလုပ်ဘူးဥပမာပြလူတယောက်ကလဲ9ဧကပဲရှိတယ်ထုတ်ထားတာက35ဧကအမျိုးတွေကြတော့သူကလက်လွတ်စပယ်တွေလှုပ်ထားတယ်ကျွန်တော်တို့အဲ့ဒါကြီးအထောက်အထားတွေကျွန်တော်တို့ပြုထားတယ်ရှင်းလို့ရအောင်
ဟုတ်ကဲ့ဆိုတော့ဟိုပေါ့လွတ်တော်အမတ်တွေဟိုတိုင်းဒေတာကြီးအစိုးရတွေဝန်ကြီးချုပ်တွေကိုတိုင်ထားတော့သူတို့ဘက်ကအခုတိတော့အကြောင်းပြမလာသေးဘူးပေါ့
ဟုတ်ကဲ့အခုတည်းကဘာမှအကြောင်းပြမလာသေ
းဘူးဒါစုစုပေါင်းဘယ်နည်းချင်း
အကြောင်းပြမလာ
ဟုတ်ကဲ့အခု
ကျွန်တော်တို့တင်ပြထားတာက28ရက်နေ့တင်ပြထားတယ်28ရက်နေ့မှာဘာတစ်ချက်ထုတ်လိုက်ပြီကျွန်တော်တို့မခေါ်ဘူ
းဟုတ်ကဲ့
28ရက်နေ့မှာတစ်ချက်ထုတ်လိုက်အဲ28ရက်နေ့မှာခင်ဗျားတို့ကျွန်တော်တို့4ရက်နေ့ထုတ်ပေးကြမယ်ဗျာဆိုပြီးတော့မှပြန်ပြောပြီးတော့မှအခုဒီမနေ့က4ရက်နေ့ရှိတယ်မထုတ်ဘူ
းအခုစပြီးတော့ဟိုဖြစ်တာ28ရက်နေ့ပေါ့နော်ဇွန်လ28ရက်နေ့ပေါ့နော်ဟုတ်ကဲ့28ရက်နေ့ဟု
တ
်ကဲ့အခုအဲ့တော
့28ပ
ါဟုတ်ကဲ့အခုအဲ့ဒီတော့အဲ့ဒီအဲချင်းငွေမရတဲ့အတွက်ခင်ဗျားတို့ဒီလက်သမားတွေအနေနဲ့ကဘလို့အခက်အခဲတွေဖြစ်နေတာလဲဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရလဲ
အခက်တွေကပါပြီလေကျွန်တော်တို့အခုရှင်းတာ3000ကျဲတာ3000ဆိုလို့ပြုတ်သွားတယ်ဖတ်ကျဲနေရဝေးတွေအတိုးတွေနဲ့အပြင်မှာဆွဲနေရဝေးအတိုးတွေနဲ့အပြင်မှာဆွဲနေရဆွဲပြီးတော့မှအခုကျွန်တော်တို့ကအခုတစ်ခါပရမကျဲတဲ့မိုးတွေများပြီးမြုပ်တယ်နောက်တစ်ခါကျဲတဲ့မိုးတွေများပြီးမြုပ်တယ်နောက်တစ်ခါကျဲတဲ့မိုးများပြီးမြုပ်တယ်ဒါကျွန်တော်တို့ကအလဲအလက်ကလဲကျွန်တော်တို့အတွဲကဒီတယောက်ကကြားတဲ့ခါကျတော့ပြေချူးသူဆိုတဲ့လူကြားတဲ့ခါကျတော့သူကကုန်းနေရေတင်ပြီးတော့နေရတယ်သူကတော့မရလို့ဘာမရဘူးဘာလဲအတော်ကြီးရဲ့ရှေ့နေရတယ်သူတန်းစီရရေတင်ပြီးလို့နေကြတယ်ကုန်းကြတော့လေရေတင်လို့ရတယ်အမိတ်ကြတော့လေကျဲရင်းနဲ့မြုပ်နေတယ်ကျွန်တော်တို့မှအဲ့ဒီအခက်အခဲတွေတော်တော်လေးဖြစ်နေတယ
်အခုကျဲတာစပါးလားခင်ဗ
ျစပါးကျဲနေမိုးစပါ
းမိုးစပါး
တို့မိုးစပါးမိုးစပါးကျဲနေ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗ
ျစပါးကျဲနေ
ဟုတ်ကဲ့ခင်ဗျအဲ့တော့အခုဖြစ်တာကဝါခဲမမြို့နယ်ပဲကြေးရွာအုပ်စုဆိုတာရှိသေးလားမြို့နယ်အတွင်းမှာပဲလားဒါဝါခဲမမြို့နယ်ရှ
ေလောင်းတိုက်နယ
်စုစုပေါင်းလက်သမားဘယ်နှဦးရှိသေးလဲခင်ဗျာအခုလိုမျိုးအခက်ခဲနဲ့ရင်ဆိုင်နေရတာ
လက်သမားတွေအရေးအကျဆိုလို့ရှိရင်တော့အခုဟိုပြောမှဆိုလက်ထုံးလို့မရအောင်အများကြီးကျွန်တော်တို့ဒီမှာအဲ့လိုမျိုးဒုက္ခပေးထားတာတွေအများကြီးပဲအများကြီး
ဟုတ်ကဲ့လက်လမ်းမီတော့ပြောမယ်ဆိုရင်ဆိုကြပါစို့ရွှေလောင်းတိုက်နယ်တခုထဲမှာနေခမန်းကြီးဘယ်လောက်ရှိမလဲ50လောက်ရှိသလား100လောက်ရှိသလားဘယ်လောက်ခမန်းကြီးသိရသလဲ
အဲကျွန်တော်ကနီးစက်တဲ့လက်သမားကြီးအကုန်လုံးကတော့80နဲ့100ကျားမှရှိပြီ။အဲ့ဒါကြီးဒီလိုလုပ်တာ
။အဲ့တော့
ဒီနေ့ကန်ထုတ်ဒီလုံးဝမထုတ်ဘူးလက်သမား100ဝန်းကျင်နဲ့80နဲ့100ဝန်းကျင်မှရှိ
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဒါအခုကတော်တော်လေးရက်ကနောင်းနေပြီနောက်ကျနေပြီလားအဲ့ဒီသဘောအဲ့လိုလားခင်ဗျ။အခုဘလို့ထပ်ပြီးတော့စောစောကပြောတာတော့အခက်ခဲတွေတော့ရှိတာဟုတ်
ကျွန်တော်တို့လက်ထဲမှာငွေမရှိတဲ့အခါကျတော့တင်ရတကာဒီမှာတော့ဆွဲရတယ်ဆွဲပြီးတော့လေထဲတွေပထမကျဲလို့မအောင်နောက်တစ်ခါကျဲနောက်တစ်ခါကျဲလို့မအောင်လို့နောက်တစ်ခါကျဲနောက်တစ်ခါအခုတစ်ခါကျတော့လောရငွေမရှိတော့ဘူးဘယ်မှလဲဆွဲလို့မရတော့ ပထမဆွဲထားတဲ့မြေကြီးကလည်းဟို30လို့32ချက်တို့35ချက်တို့မျိုးမျိုးဝင်ပြီးတော့ဆက်သွယ်ပြီးဆွဲတာအခုဆွဲရမြန်မာလည်းမရှိတော့ဘူးကျဲဖို့ဝယ်ဖို့လည်းမျိုးတွေကလည်းမရှိတော့ဘူးအချိန်ကလည်းနှောင်းလာပြီအဲ့ဒီအခက်တွေနေပြီးတော့တိတိကျကျဆိုင်နေရတယ်
အရင်နှစ်တွေကတော့ဒီလိုအခက်အခဲမျိုးမရှိဘူးလားခင်ဗျာအခုလိုငွေချိရတဲ့ငွေချိတဲ့နေရာမှာအဆင်ပြေတယ်ပေါ့
ရှိတယ်အခက်မပြေဘူးဘာလို့မပြေလဲလို့ရှိရင်သူကလက်ပြေဆိုတော့ခေါ်တဲ့အလုံးစုတွေကိုငွေနှခါထက်သက်ပြီးတွေကိုသူကအရင်ထုတ်ပြီးတယ်နောက်တစ်ခါကျတော့လေစေကတော့လည်းရှိတဲ့သူကို35ရေကဘူးထုတ်ပြီးရတာတွေရှိတယ်ဘုံကမိုးစရာမလုပ်တဲ့လူတွေကိုလည်းငွေထုတ်ပြီးရတာတွေရှိနောက်စကြန်ညီတဲ့ကိုလည်းဒီပုံစံနဲ့ဆုံးကခုန်လေးလောက်ပြီးတော့ငွေထုတ်တာရှိတယ်ကျွန်တော်တို့တကယ်တမရိုးကြတောင်းလို့ပြအနေနဲ့ဒီပုံစံတိုင်းညံ့တယ
်အဲအခုလိုမျိုးအမျိုးမျိုးဥပဒေအမျိုးမျိုးဟိုလောက်ပြီးတော့သူလွာလူပေါ်မူတည်ပြီးတော့အဲ့လိုမျိုးညံ့လာလိုက်ပြီးတော့ပဲဆိုကြပါစို့ဟိုဟာငွေထုတ်ပေးနေတဲ့သူဟာဟိုဟာပေါ့တာဝန်ရှိတဲ့သူဟာသူကဒီယာဓုမှာတာဝန်ထမ်းဆောင်နေတာကြာပြီလားခင်ဗျအခု
သူကတော့ဒီလိုပြအခုတယောက်ကပြောင်းသွားလို့ရှိရင်နောက်တစ်ယောက်ကိုလက်ခံပုံထားပြတယ်ဒီလူနဲ့ဒီလူဟာဒီပုံမှာနောက်တစ်ယောက်ကပြောင်းရင်လည်းနောက်တစ်ယောက်ကိုလက်ရိုက်ထားခဲ့တယ်ဒါသူ့လူတွေဒီပုံမှာဆိုတော့သူတို့ဟာလည်းသူတို့သိပြီးသားတယ်သူတို့ကဗိုလ်ကြီးဘောပုတ်ပုတ်ပြီးတော့မှသူတို့ကနေပြီးတော့မှအောက်မကြောက်လို့သူကလှုပ်သွားတာအားလုံးသူကချိတ်ဆက်ထားတယ
်ကိုချစ်ချစ်တို့ဆက်ဆံရတဲ့အခုလူကရောအရင်ကတွေ့ဘူးသလားဒါမှမဟုတ်လူသစ်လားလူဟောင်းလား
အဲ့ဒီလူကဒီနေ့အစ်စ်ပေါ့ပရမလူကလည်းဒီပုံမှာပဲဒီကလည်းဒီပုံမှာပဲ
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တုတ္တဆုံဝင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီပတ်မှာတော့ကဘာကျော်နိုင်ရာဂရာရေဒဂွန်အကြောင်းကိုပြောပြပေးမှာပါအဲ့ဒီရေဒဂွန်အနီးဘက်ဖလိုမြို့မှာနေထိုင်တဲ့ကိုပညာကိုကိုအောင်ကဆက်တွေ့မိမြန်ပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ကိုပညာကဒီဟိုကဘာကျော်ပေါ့နော်နိုင်ယာဂါရာရေဒဂွန်ရှိတဲ့ဘက်ဖလိုမြို့မှာနေတာဆိုတော့နိုင်ယာဂါရာရေဒဂွန်ကိုဘယ်အချိန်မှဒီလူတွေအများဆုံးလာလေရှိကြလဲဗျ။အ
ာဟုတ်ကွာနိုင်ယာဂါရာရေဒဂွန်ကလူလာများတော့နွေရာသီပေါ့ဗျာ။နွေရာသီကရာသီလိုကောင်းတာကိုပုံလင်းရာသီဆိုတော့နောက်ဆိုဆောင်းတွင်းရောက်တော့ရေဒဂွန်ကပိတ်ထားတယ်ဗျ။အဲ့တော့လူကအလာမတည်ဘူးဆောင်းတွင်းမှာဆိုရင်တော့
ໂຕຕູຈົນຈ້າຮູ້ດາລະໂຫສ້າງແນມມາຈາກເລີຍເບີດີຍີດກຸນກະອຸມາຍີດີຈາກໃນຍາມມາໂຫຍີດີກະລົງວ່າແຄ້ຕົວແລ້ວສະນໍໂຫຕະມູຫຼ່າດາບໍ່ຢາສະນໍອັນນາໂຫເລີຍເບີຕະໂຊດີກະຕ້ວຈີຈາກແລ້ວສຸປີລະຈົນຕີຢາໄດ້ບາສະນໍໂຕລະລົງວ່າເປິດຖ້າແລ້ວຕະບໍບໍອາ
ຫມໍໂຫວ່າບໍດີນາຍກຣາມາຊິໄດ້ໃຫ້ສະເຕກພາກກະລະພ່ວນຖ້າບໍນະຈົນເລີຍນວຍາດີມາເດີ້ຍີດກຸນໄປອະນີກະທີ່ຈີລູຢາສ້າງແນມເດີ້ໂຕວ່າອ້າຍອະນີກະທີ່ຊື້ລູຍາໂຫເປິດຖ້າແລ້ວອະບໍວ່າໄດ້ລະຈີລູຢາနိုင်ငံပေါ်လာကြည့်တဲ့သူကဟိုပါတော့နိုင်ငံတကာလူတွေအနေနဲ့လာများတယ်ဆိုတော့သူကတော့များသောအားဖြင့်တော့ဟိုလူရည်ပဲလာလူရည်လာတော့အိုင်နာပတ်ဝန်းကျင်ရဟိုတယ်တွေလည်းရင်းနှီးပြည့်တယ်ပေါ့နော်စောင်းလင်းဆိုရင်တော့သူကပါသွားတော့အိုင်ဟိုတယ်မှာလုပ်တဲ့ပမာလို့သမားရကလုပ်ချိန်တွေနှဲသွားရပေါ့ဒီတော့ပုံမှန်အဖြစ်ဖိတ်တာဟိုပြီးတော့အဲ့ဒါကြည့်တော့တအားအေးတယ်လေ
ဟိုတခုပေါ့ဗျာဆိုတော့နိုင်ငံကရာရေတကွန်ကတော့အကြီးပေါ့ဗျာတော်တော်လေးလှလဲလှပါတယ်ဒါပေမဲ့ဒီအချက်တွေအပြင်ပေါ့နော်ဘာကြောင့်ဒီလောက်ထိအောင်ဒီကိုကဘာမှာကြော်ကြားတာလဲခင်ဗျာ
သူကကဘာအကြီးဆုံးရေကွန်နေတဲ့တခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲအရွယ်စားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နယ်နိမိတ်မှာတည်ရှိနေတာရောဟုတ်ပါဒီကနယ်နိမိတ်မြင်းနေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်ကျွန်တော်ထင်တယ်
ဟိုရေဒဂွန်ကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူသလိုဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော
်ဟုတ်တယ်ဗျာကနေဒါဘက်ကကြည့်တော့ तू ကရေဒဂွန်ကြီးကိုတဲ့တဲ့ကြီးမြင်ရတာဟိုလက်ချင်းဆိုင်ကြီးအမေရိကန်ဘက်ကတော့ तू ကအဲ့လိုမျိုးတဲ့တဲ့မြင်အောင်ဆိုဟိုကဝေးဝေးကနေပြီးတော့မှအဲ့ဒီမြင်းအလဲအထိတကားကိုထိုးထားပြီးအဲ့ပေါ့နော်ကြည့်တဲ့ဟိုဟာတကားပြောစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ရေဒဂွန်တဲ့တဲ့မြင်ရကနေဒါဘက်ကရောတော့ကနေဒါဘက်ကရေကုန်ဘေးပတ်လန်ကိုသူတို့ကကောင်းတယ်သူတို့ဘက်ကပို့ပြီးခွင်လန်းတာရေကုန်တဲ့တဲ့မြင်ဖို့
ကနေဒါဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဗာအထောက်ထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက Enhanced Travel License ရှိရတဲ့နိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲဒီ Enhanced Travel License သွားလို့ရတယ်ဒါမှမဟုတ်ရင် Passport ကရှိရင်သွားလို့ရတယ်ဒါမှမဟုတ်ရင်လည်း Visa ပေါ့ဟိုပေါ့ Passport ပေါ့ဗျာအဲ့ဒါနဲ့သွားလို့ရတယ်အဲ green card ကျွာတဲ့နိုင်ငံသားမဖြစ်သေးတဲ့ဟိုဟာပေါ့ green card သမားတွေလည်းကနေဒါဘက်ကိုကူးလို့ရတယ်
အဲ့တော့ green card မရှိဘူးဆိုရင်တော့အခုလို့များအနေဆုံး green card ကတော့ရှိရတယ်ကနေဒါဘက်ကကူဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်အဲဟုတ်တယ်သူကပြက်ကတ်ပြပြီးထွက်သွားလိုက်မှလွယ်ပါပဲအဲ့ဒါတော
့ဟုတ်ကဲ့
ပြန်ပြန်ဝင်လာနေနေခဲ့တာကနေဒါဘက်ကူးရင်တော့သူကသူကနေဒါဘက်လဲသွားရင်သူကလွယ်တယ်စိတ်မဖြစ်ဘူးလို့ပြောကြတယ်ခေကစစ်လည်းနဲ့နဲ့ဟောတော့ဟုတ်ပဲသွားတာ
What draws me to thatMighty water as it rolls over the edge. Fascination, I'm so inspired by that never-ending descent over the waterfall.
အဲ့ကတော့ရေတကွန်ပေါ့လေဆိုတော့ဒီရေတကွန်ကြီးကဒီညဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အာတမျိုးစီပဲဗျာဒါဟိုက night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်တော့ကနေဒါဘက်ကရေတကွန်ပြီးတက်လန်းတစ်ချောင်းကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကြော်ဝဲသားတွေရောဟိုဟာတွေရောစားစောက်ဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကဘာလဲကနေ nightview တော့တင်တာဘက်ကကြည့်ရင်ပိုလှတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ကက်ဆီနိုတို့တခြားဆိုင်တွေတော့အဲဒါကသူကဒီရေကုန်ဘေးနဲ့မြေဘေးနဲ့နည်းနည်းလှမ်းဝေးရတယ်မြေဘေးနဲ့နည်းကြာအမေဟိုများတော့လူကတော့နှစ်ဖက်လုံးများတယ်လူရကြီးကတော့ခဏလူရနေကြီးဘက်ကတော့ကျွန်တော်အမေရိကန်ဆိုက်ကပိုများတယ
်ဆိုတော့ဒီရေကုန်ကျသွားတဲ့မြစ်ထဲဟူပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနောက်ဖက်စလုံးကနေသင်္ဘောသွားကြည့်ရတယ်ကနေဒါဘက်ချမ်းကလည်းသင်္ဘောစီမီသွားကြည့်လို့ရတယ်အာဒီအမေရိကန်ဘက်ကချမ်းကလည်းသင်္ဘောစီသွားကြည့်လို့ရတယ်ဒါတခါဘာဘာသူတို့သင်္ဘောစီမယ်ဆိုရင်ဒီဘက်တခါတည်းဟိုဘယ်လိုပြောမလဲဟိုကအင်ကြီးပပလေးခဲ့ရတယ်ကနေဒါဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်နိုင်ဂရာဖောရတယ်တော့သင်္ဘောကတော့စီးဖို့တယ်သူကသင်္ဘောစီးလိုက်မှသူကအော်ရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့ကျွန်တော်ရေကုန်အပေါ်ကနေရေကုန်ရေကျတဲ့နေရာကနေငုတ်ကြည့်ရလို့ဖြစ်နေတယ်။သင်္ဘောစီးလိုက်မှအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့သင်္ဘောကရေကုန်နားအနီးဆုံးနေရာကိုကတ်သွားတယ်။အဲ့ဒီတကယ်ဟိုနိုင်ငံကအမေရိကန်ဖောလို့လည်းခေါ်တယ်။သူကတော့ hot shoe ပေါ့နော်။ငင်းခွာပုံစံရှိတယ်လေ။ရေကုန်ကအချီးကြီးပဲအဲ့ဒီဟာသင်္ဘောကအိုက်နာကတ်သွားတော့ဒီဝါရီကြခင်ဗျာမော့ကြင်လာကိုပပတ်လည်းမှာရေကုန်ကြီးဝါရီလိုကြီးပဲဖြစ်သွားတယ်အရန်လာတင်မော်စီ
ဟုတ်ကဲ့ဆိုတော့တင်မော်စီရဲ့ဟိုဟာဟိုအခါရောဘယ်လောက်လောက်ရှိလဲ
အစိတ်လောက်ပြရတယ
်ရေကုန်အကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေကုန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေကုန်ကတော့ဗျာပြောတာတော့သူကလွန်ခဲ့တဲ့နှစ်2000လောက်ခဲ့ရပါတော့ဒီ ice age ပေါ့ရေခဲခက်ခဲရအဲ့မှာအကုန်မှာရေခဲတွေစပြောတော့အဲ့ရနေပြီးတော့အဲ့မြစ်ရေဖြစ်လာပြီးတော့အဲ့လိုမျိုးရေကုန်ဖြစ်လာပါတော့နော်အမေမြေလမ်းကြောင်းနဲ့ရေကုန်ပုံစံတွေကတော့အချိန်ကြာမယ်မြန်ဖြည်းဖြည်းဖြည်းဖြည်းပြောင်းလာကြီးလာတယ်အဲ့လိုတော့ရှိတယ်ပါတော့
ရေကုန်နဲ့ပေါ့လေတိတ်မဝေးတဲ့နေရာမှာပဲဒါကိုပညာတို့နေတဲ့ဟိုဘက်ဖဲလိုမြို့ဆိုတာရှိတာပေါ့ဆိုတော့အဲ့မှာလည်းပဲမြို့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကနေရွှေပြောင်းအခြေချလာကြတဲ့လူတွေတော်တော်များများနေထိုင်ကြရလို့ကျွန်တော်တို့သိရပါတယ်ဆိုတော့ကိုပညာတို့ရောဟိုရေကုန်မကြာခဏရောက်လေရှိလားဗျအ
ဲရောက်ကားသားတော့ကျွန်တော်တို့အမြင်နဲ့ရောက်တယ်ပေါ့ဗျာဒါပေမဲ့အနာကန်နေတော့ဒီတိုင်းပဲဧည့်သည်လာမှပဲလိုက်ဖို့တော့ဒါပေမဲ့တနေ့တခါနူရောက်တော့အဲ့လိုမျိုးပေါ့နော်ဟိုအဲပျော်ပွဲစားသွားတာအဲ့လိုမျိုးပန်းဖြစ်သွားတာအဲ့လိုမျိုးတော့သွားပါတယ်
ဟုတ်ကဲ့ကိုပညာကြီးဟိုနောက်ဆုံးမိကုန်းမှာဆော်ဒီနိုင်ယာဂါရာရေတကုန်ကအင်မတန်မှခမ်းနားတယ်ကြီးကျယ်တယ်အင်မတန်လဲလှတယ်ဒါတွေအပြင်ဟိုဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရရင်ဒီကောင်လဲဒီရေတကုန်ကလဲဟိုဘာပေါ့နော်ဟိုကမ္ဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့ဒီချက်နဲ့တွေကိုလူတွေကတော်တော်များများလာကြည့်ကြရခင်ဗျာ
ဒါတော့ကိုအောင်စီစဉ်တချက်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အီရန်နိုင်ငံဘက်ဒတ်မြို့ကဈေးရွင်မှာ IS အစွန်းရောက်အဖွဲ့ကနေဇူလိုင်လအတွင်းအကြမ်းဖက်တိုက်ခိုက်မှု3ခုကျူးလွန်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးဝေဖန်ရှုံချလိုက်ပါတယ်ဒီတိုက်ခိုက်မှုတွေဟာနှစ်တန်ကြာအီရန်မြို့တော်မှာတိုက်ဆုံမှုအများဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေထဲမှာပါဝင်ပြီးရမဒန်ဥပုသ်ထွက်ချိန်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုအတွင်းအမျိုးသမီးနဲ့ကလေးတွေအပါအဝင်လူအနည်းဆုံး215ဦးတိုက်ဆုံခဲ့ပါတယ်အစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ဒီလုပ်ရက်တွေဟာလူအသက်တွေကိုတတ်မိုးမထားတဲ့ IS အစွန်းရောက်အဖွဲ့ရဲ့နောက်ထပ်ဥပမာတစ်ခုပဲဖြစ်ပါတယ် IS အကြမ်းဖက်သမားတွေဟာအများအာယုံစိုက်ခံရဖို့နဲ့တသားသည့်စူဆောင်းမှုအပြစ်မဲ့တဲ့သူတွေကိုတပ်ဖြတ်နေတာပါသူတို့လောက်ရအောင်မြင်မှာမဟုတ်တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်မိစ္ဆာအဖွဲ့ကိုချိန်မုံဖို့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကခိုအောင်ရနေရာတွေကိုရှင်းလင်းပြီးကမ္ဘာတဝန်းကကွန်ရက်တွေကိုပါမြေလံပစ်ဖို့တကမ္ဘာလုံးစူပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့လည်းပြောကြားသွားခဲ့ပါတယ်ကမ္ဘာတဝန်းရင်ဆိုင်နေရတဲ့တိုက်ပွဲမှာရှေ့တန်းကနေထမ်းဆောင်နေတဲ့အီရတ်နိုင်ငံအီရတ်လူလူနဲ့အမေရိကန်ရဲ့ပူးပေါင်းဆောင်ရွက်မှုဟာလည်းစင်စက်မပြတ်ဆက်လက်တည်မြဲနေမှာဖြစ်တဲ့အကြောင်းမစ္စတာခါဘီကပြောဆိုသွားခဲ့ပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာ IS အဖွဲ့ကနယ်မြေတွေလက်လွတ်ဆုံးရှုံးလာချိန်မှာပဲရမဒန်ဥပုသ်ကာလအတွင်းဇက်တိုက်ဆိုးသလိုတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတာပါ။ဒါပေမဲ့လည်းဘက်ဒတ်မြို့အနောက်ဖက်မိုင်40အကွာမှာရှိတဲ့ဖာလူဂျာမြို့ကို IS တွေထံကနေပြန်လည်သိမ်းယူနိုင်ခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအီရတ်တပ်ဖွဲ့တွေကကြေညာနိုင်ခဲ့ပါတယ်။ဒါဟာဆိုရင်အီရတ်မှာထိန်းချုပ်ထားတဲ့နယ်မြေတွေထဲက50ရာခိုင်နှုန်းနီးပါးကိုလက်လွတ်ဆုံးရှုံးခဲ့တဲ့အစွန်းရောက်အဖွဲ့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုလည်းဖြစ်ခဲ့ပါတယ်။ဖာလူဂျာမြို့ကိုပြန်သိမ်းနိုင်ဖို့အတွက်ကိုတော့အီရတ်တပ်ဖွဲ့တွေနဲ့တူ IS စစ်တွေးကြွတွေကိုချေမုံရေးနိုင်ငံတကာညွန့်ပေါင်းတပ်ဖွဲ့တွေရဲ့ကြီးမားတဲ့ပံ့ပိုးမှုတွေနဲ့အတူလက်နက်ချီအချိန်ယူခဲ့ကြရတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့အီရတ်တာဝန်ရှိသူတွေနဲ့နီနီကက်ကက်ထိတွေ့ဆက်ဆံပြီး IS အစွန်းရောက်အဖွဲ့ရဲ့အမာဂန်စခန်းတွေကိုတိုက်နေတဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုပံ့ပိုးကူညီဖို့နဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေကိုတရားဥပဒေရှေ့မှာအရောက်ပို့နိုင်ဖို့လဲအခိုင်အမာတန်ဋိဌာန်ချထားကြောင်းပါရှင
်မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ BOE ရဲ့အာဝမဟုတ်ကြောင်းအတိပေးအပ်ပါတယ်ခင်ဗျာ BOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနက်ဖက်ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာအသင်းသတင်းချုပ်ကိုနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြောက်ပိုင်းမစ်ရှိဂန်ပြည်နယ်ကမြို့နယ်တရားရုံးတစ်ခုမှာပစ်ခတ်မှုကြောင့်၃ယောက်သေဆုံးသွားပါရယ်တရားရုံးကိုရုံးထုတ်လာတဲ့အကျဉ်းသားတစ်ယောက်ကလက်ထောက်ရဲအရာရှိတစ်ယောက်စီကအနှက်ကိုလူယူပြီးတော့ပစ်ခတ်ခဲ့တာပါသေဆုံးသွားသူ၂ယောက်ကတရားရုံးစည်းရေးတွေဖြစ်ကြပြီးတော့နောက်ထပ်သေဆုံးသွားသူကတော့တနက်သမားဖြစ်တယ်လို့ဘာရီယာမြို့နယ်ရဲအရာရှိပေါ်ဘေလီကပြောပါရယ်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပုတ်တခုနှစ်ကြာလို့ရှိရင်ဝန်ကြီးချုပ်ယာဒူးကနေတရားဝင်နှုတ်ထွက်မယ်လို့ကြေညာလိုက်တဲ့အတွက်လက်ရှိပြည်ထရေးဝန်ကြီးတာဝန်ယူထားတဲ့ထရီဆာမေကဗြိတိန်ဝန်ကြီးချုပ်တစ်ဖြစ်လာတော့မှာပါထရီဆာမေဝန်ကြီးချုပ်တစ်ဖြစ်လာမယ့်အတွက်သူ့အနေနဲ့ဝမ်းမြောက်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကတင်းလာနေတုန်းကပြောကြားခဲ့ပါတယ်တောင်ဆူဒန်နိုင်ငံမှာတော့အတိမ်ဆောင်မခံနိုင်တဲ့ဒီငြိမ်းချမ်းရေးသဘောတူညီမှုနဲ့ညီညွတ်ရေးအစိုးရပြိုကွဲမဲ့အရေးကိုချိန်ချောက်နေတဲ့တိုက်ခိုက်မှုတွေကိုရပ်ကြဖို့အတွက်ပြိုင်ဘက်ခေါင်းဆောင်နှစ်ယောက်ကပန်ကြားလိုက်ပါတယ်။အရင်တဘုံခေါင်းဆောင်ဒုတိယသမ္မတ React မရှားကအစောပိုင်းတုန်းကသမ္မတ Selvakia ကြီးညာခဲ့တဲ့အဖြစ်ခက်ရစဲမှုအတိုင်းလေးစားလိုက်နာကြဖို့အတွက်သူ့ရဲ့တပ်ဖွဲ့ဝင်တွေကိုဒေသခံရေဒီယိုပေါ်ကနေပြီးတော့တိုက်ထွန်းခဲ့ပါတယ်။တခါအီရတ်နိုင်ငံမော်ဆူးမြို့ကို IS စစ်သွေးကြွားတွေလက်ကနေပြန်ရအောင်တိုက်ခိုက်နေတဲ့အီရတ်တပ်တွေကိုကူညီဖို့အတွက်နောက်ထပ်အမေရိကန်တပ်ဖွဲ့ဝင်960ကိုအီရတ်ကိုဆေးလွတ်မှာဖြစ်ပါတယ်ရှင်
။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမူကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မူပြီပါ
This program has come to you from the Voice of America, Washington.